1998ခုဩဂတ်လ17ရက်ရန်ကုန်မြို့ရှင်မင်းတရမရန်ဒီရိတ်တာအတွင်ရှင်ကျင်းပသည့်ဓမ္မဒိဋ္ဌိဟောကြားအပ်သောဘေးအိမ်မှာနေကြမလဲတတော်ဘေးအိမ်မှာနေကြမလဲလို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဟောကြားနာကြားရအောင်ဧကံသမယံဘဂဝါတာဝတိယံဝိဟရတိစေတဝနေယနာသပိဋိကတအာရမေဧကံသမယံအခါတပါ၌ဘဂဝါသုံးလူထထသဗ္ဗညုမြတ်စွာဘုရားသည်တာဝတိယံတာဝတိမြို့၏ဤ၌ဖြစ်သောအနာသပိဋိကတအနာတပိဋိတိအာရမေနှလုံးဝေလျောပြောဝရာကောင်းလာစွာသောစေတဝနေစေတဝံကြောင့်တိုင်း၌ဝိဟရတိကောင်းစွာမသွေသတင်းသုံးတော်မူခဲ့ပါပြီတတိအချိန်အဖြစ်မြတ်စွာဘုရားသဝိတိမြို့စေတဝံကြောင့်မှသတင်းသုံးတော်မူနေတဲ့အချိန်အဲဒီလိုမြတ်စွာဘုရားသဝိတိမြို့စေတဝံကြောင့်မှသတင်းသုံးတော်မူနေတဲ့အချိန်ဇေတဝန်ကျောင်းတိုက်ထဲကအရှင်နန္ဒအမည်ရတဲ့ယဟန်တော်တစ်ပါးယင်းမြင်သမျှသောတရားတော်ယဟန်တော်များကိုစကားတခွန်းတပေါက်ဖလိုက်ပြောနေတယ်အရှင်နန္ဒတပေါက်ဖပြောနေတဲ့စကားကဘာလဲဆိုတော့အနာဘိရတောဟံအဝုသောဗြမစရိယံသရမိနတ္တကောမိဗြမစရိယံတန္တာရီတုံသိခံပစ္စခာယဟိနာယဝိတ္တိတာမိအရှင်ဖျားတို့ဘုရားတပည့်တော်သည်သာသနာ့ဘောင်မှာမွေးလျော်ပျော်ပိုက်ခြင်းမရှိဘဲနဲ့မြတ်သောအကျင့်ကိုကျင့်နေရပါလေ။သာသနာ့ဘောင်မှာနေပြီးတော့မြတ်သောအကျင့်ကိုဆက်ပြီးကျင့်ခြင်းကတပည့်တော်မစွမ်းနိုင်တော့ပါဘူး။ဒါကြောင့်ယဟန်သိခါပယ်ဆွပြီးတော့တပည့်တော်လူထွက်တော့မယ်ဗျာ။မြင်မြင်တည်းကသောယဟန်တော်များကိုအရှင်နန္ဒကသူသာသနာ့ဘောင်မှာမပျော်တော့တဲ့အကြောင်းသိခါချပြီးတော့လူထွက်တော့မယ်ဆိုတဲ့အကြောင်းကိုတဖောက်ဖာလိုက်ပြီးတော့ပြောတကယ်တော့သာသနာ့ဘောင်ဆိုတာကလည်းမွေးလျော်ပျော်ပိုက်ဖို့အင်မတန်ခဲယဉ်ပါတယ်မွေးလျော်ပျော်ပိုက်ဖို့ဆိုတာအသာထသာသနာ့ဘောင်ဝင်ရောက်ဖြစ်ဖို့ကိုအင်မတန်ခဲယဉ်ဒါကြောင့်မြတ်စွာဘုရားကဒုပ္ပပစ္စံဒုရဘိဓမ္မံလို့ဟောတော်မူပါတယ်ဒုပ္ပပစ္စံကိုယ်ပိုင်အတိကိုယ်ပိုင်သရတရားနဲ့သာသနာ့ဘောင်ဝင်ရောက်ဖြစ်ဖို့ဆိုတာလည်းအင်မတန်ခဲယဉ်တယ်ဒုရဝိရမံကိုပိုင်တိကိုပိုင်တရားတရားနဲ့သာသနာ့ဘောင်ဝင်ရောက်လာပြန်တော့လဲအဲဒီသာသနာ့ဘောင်မှာသီလသမာဓိပညာလို့ဆိုတဲ့သိက္ခာ၃ရဲ့အကျင့်များကိုမွေ့မွေ့လျော်လျော်ပျော်ပျော်ပိုက်ပိုက်နဲ့နှိမ့်ချစွာကျင့်သုံးနိုင်ဖို့အင်မတန်ခင်းရဲ့ကိုပိုင်တိကိုပိုင်တရားတရားနဲ့သာသနာ့ဘောင်ဝင်ရောက်လာတဲ့ပုဂ္ဂိုလ်တောင်မှသာသနာ့ဘောင်မှာမွေ့လျော်ပျော်ပိုက်ဖို့ခင်းရင်သေးကိုပိုင်တိကိုပိုင်တရားတရားနဲ့မဟုတ်ဘဲနဲ့တစုံတယောက်ရဲ့တိုက်တွန်းမှုသုံးဖို့တစုံတစ်ခုသောအခြေအနေရဲ့တိုက်တွန်းမှုကြောင့်ဝေလာရတဲ့ပုဂ္ဂိုလ်ရောက်လာတဲ့ပုဂ္ဂိုလ်ဆိုရင်ပို့ပြီးတော့ခင်းရင်မှာပဲအခုအရှင်နန္ဒသာသနာ့ဘောင်ရောက်လာတာကကိုယ်ပိုင်အတိကိုယ်ပိုင်တရားတရားနဲ့ဝင်ရောက်လာခြင်းမဟုတ်ဘူးတစုံတယောက်ရဲ့တိုက်တွန်းမှုကြောင့်သာသနာ့ဘောင်ဝင်ရောက်လာခြင်းဖြစ်တယ်တစုံတယောက်ဆိုတဲ့နေရာမှာလည်းတခြားပုဂ္ဂိုလ်မဟုတ်ဘူးမြတ်စွာဘုရားရှင်ဘုရားတိုင်မှာပဲသက်သောလက်ရှိရဲ့တိုက်တွန်းမှုကြောင့်အရှင်နန္ဒသာသနာ့ဘောင်ရောက်လာရခြင်းဖြစ်တယ်။သက်သောလက်ရှိနဲ့အရှင်နန္ဒဆိုတာကလည်းတစိမ့်နေမဟုတ်ကြဘူး။အဖေသူအမေကွဲညီကိုညာဖြစ်ကြပါလား။သက်သောလက်ရှိကသုဒ္ဓရဏမင်းကြီးနဲ့မေတော်မဟာမာယာဒေဝီကမွေးဖွားတဲ့အသားဖြစ်တယ်။အရှင်နန္ဒကသုဒ္ဓရဏမင်းကြီးနဲ့မဟာပဇာပတိဂေါတမီကမွေးဖွားတဲ့အသားဖြစ်တယ်။မဟာမာယာဒေဝီနဲ့မဟာပဇာပတိဂေါတမီကညီမအရင်များဖြစ်ကြပါလား။မြတ်စွာဘုရားကိုမွေးဖမ်းပြီးနောက်၃ရက်မြောက်နေ့မှာဒီရတမဟာပဇာပတိဂေါတမီကနန္ဒမင်းသားကိုမွေးဖမ်းခြင်းမှာဒီတော့ရှင်နန္ဒမင်းသားကြီးမြတ်စွာဘုရားရှင်ထက်၃ရက်ပဲအသက်ငယ်ပါလေ။မြတ်စွာဘုရားဖြစ်ပြီးတဲ့နောက်ကပိလဝေနေပြီးတော့ကိုပထမဆုံးပြန်ကြွတဲ့ခရီးမှာကပိလဝေနေပြီးတော့ကိုရောက်ပြီး၃ရက်မြောက်နေ့မှာအရှင်နန္ဒရဲ့အဲနန္ဒမင်းသားရဲ့နန္ဒေမင်္ဂလာနဲ့ထိညာမင်္ဂလာမင်္ဂလာနှစ်ခုကျင်းပါတယ်ထိညာမင်္ဂလာကတော့ဇဏဗရကလျာဏီနဲ့ထိညာတဲ့မင်္ဂလာပါပဲအဲဒီနန္ဒေမင်္ဂလာနဲ့ထိညာမင်္ဂလာဘွဲကိုမြတ်စွာဘုရားရှင်ကြွရောက်ပြီးတော့နန္ဒတော်ကိုကြွရောက်ပြီးတော့ မင်္ဂလာခန္ဓာမှာမင်္ဂလာစကားများပြောစွန့်များဖုံးပေးစွန့်ဖုံးပေးပြီးတဲ့နောက်တပိတ်ကိုနန္ဒမင်းသားရဲ့လက်ထက်ချက်ပြီးတော့မြတ်စွာဘုရားနန်းတော်ကနေပြန်ကြွနန္ဒမင်းသားကလည်းပဲအရှင်ဘုရားတပိတ်ပြန်ယူပါလို့မပြောဘူးမြတ်စွာဘုရားရှင်ရဲ့အပေါ်မှာလေးစားမှုအားကြီးတဲ့အဲ့ဒါကြောင့်ခေါင်းနာရောက်ရင်ပြန်ယူလို့လို့ဒီနာရောက်ရင်ပြန်ယူလို့လို့နဲ့မြတ်စွာဘုရားရှင်ရဲ့နောက်တော်ဘာကနေတပိတ်ပိုက်ပြီးတော့လိုက်သွားတယ်အဲ့ဒီလိုနဲ့နောက်ဆုံးကျောင်းတော်ထိကြောင်းကျောင်းတော်ရောက်တော့မြတ်စွာဘုရားကနန္ဒမကိုမေးတယ်။ဤတော်နန္ဒသင်ယဟန်ပြုမလား။နန္ဒမင်းသားအနေနဲ့ကတော့ယဟန်ပြုလို့စိတ်လုံးဝမရှိပါဘူး။ဒီနေ့မှထင်းသားမင်္ဂလာပွဲဆက်တင်ကျင်းပတဲ့နေ့။နောင်တော်ကြီးဖရာပြောမှပြောရည်လေးခြင်းပေါ့။ဒါပေမဲ့လည်းမြတ်စွာဘုရားရဲ့အပေါ်မှာလေးဆောင်မှုကအားကြီးတော့မဝှက်ချင်ပါဘူးလို့ဆန့်ကျင်ဘက်မပြောဘူး။မလားပါတတိယရဟန်းဝိပ္ပမေဖရာတာကိဝိမင်းတို့ရဲ့ထုံးစံကိုကလည်းကြီးသူကငယ်သူကလေးစားရတဲ့ထုံးစံရှိပါတယ်တာကိဝိမင်းသားတစ်ပါးဖြစ်တဲ့နန္ဒမင်းသားဟာလည်းတာကိဝိမင်းတို့ရဲ့ထုံးစံအရာလေးပဲမြတ်စွာဘုရားရှင်ကိုလေးစားတယ်ညီကိုရင်းဖြစ်တဲ့အတွက်ကြောင့်လည်းပဲလေးစားတယ်ချစ်ခင်မှုနဲ့လေးစားမှုအားကြီးတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကရဟန်းပြုမလားမေးတော့ပြုပါမယ်ဖရာအဲလိုနဲ့နန္ဒမင်းသားသာသနာ့ဘောင်ရောက်လာခဲ့ပါတယ်အရှင်နန္ဒသာသနာ့ဘောင်ရောက်လာပြီးတဲ့နောက်မြတ်စွာဘုရားညွှန်ကြားတဲ့မြတ်စွာဘုရားနီးပေးတဲ့တတိပဋ္ဌာန်အလုပ်ကိုအားထုတ်တရားအလုပ်ကိုအားထုတ်နေမဲ့အရှင်နန္ဒရဲ့စိတ်ကကမ္မထံအာယုံပေါ်မရောက်ဘူးဇဏပရကလျာဏီစီမှာပဲရောက်အရှင်နန္ဒရဲ့နှလုံးသားမှာဇဏပရကလျာဏီကပဲဆုံးမှုပြီးတော့နေတယ်အမှန်ကတော့အရှင်နန္ဒရဲ့အာယုံမှာရှင်မှုနေတဲ့ဇဏဗရကလျာဏီရဲ့ပုံရိပ်ဝိပဿနာရှိရမယ့်အရှုခံအာယုံမှာပဲအထူးသဖြင့်ရှင်နန္ဒမှာရှင်နန္ဒရဲ့စိတ်စဉ်ကိုရှင်မှုနေတဲ့ဇဏဗရကလျာဏီနဲ့ပတ်သက်တဲ့အချက်ကဇဏဗရကလျာဏီပြောလိုက်တဲ့စကားလေးတစ်ခုကိုပို့ပြီးတော့ကြားရောက်နေတယ်တဝတံခောအယဗုဒ္ဓအာဂိစေယတိအယဗုဒ္ဓအရှင်သာတဝတံသိဉ္ဇံသောအာဂိစေယတိပြန်လာခဲ့ပါနန္ဒမင်းသားသတိပိုက်ပြီးတော့မြတ်စွာဘုရားရှင်နောက်တော်ဘာကလိုက်သွားတာကိုဇဏဗရကလျာဏီကသိတော့တဝတ်ပဲဖြီးရသေးတဲ့ဇပင်နဲ့ရေစုံနေတဲ့ဇပင်နဲ့ဇပင်ဖားရချပြီးတော့ပရိမောက်ကနေအတေထွက်လာပြီးတော့နန္ဒမင်းသားကိုရှင်းမှလိုက်တယ်ညံ့ညံ့ပြန်လာခဲ့ပါအဲ့ဒီဇဏဗရကလျာဏီရဲ့ဉာဏ်ဉာဏ်ပြန်လာခဲ့ပါဆိုတဲ့ဇာတာဟာအရှင်နန္ဒရဲ့နားထဲကမထွက်တော့ဘူး။နားထဲမှာတရေဝဲဝဲကြားရောင်နေ။အဲ့တော့အရှင်နန္ဒရဲ့စိတ်စဉ်မှာသွန်းမှုနေတဲ့ဇဏဗရကလျာဏီရဲ့ပုံရင်းနဲ့ဇဏဗရကလျာဏီရဲ့အတန်ဟာဝိပဿနာရှုရမယ့်ရှုခံအာယုံဖြစ်တဲ့ဝိပဿနာရဲ့ရှုခွင့်ရှုွက်ဖြစ်ပါ။ဝိပဿနာလိုအားထုတ်ပြီးဆိုရင်တော့စိတ်ပြန့်လွင့်မှုဖြစ်တတ်တာသဘာဝပါပဲ။အဲ့ဒီပြန်လွင်တဲ့စိတ်ကိုပြန်လွင်နေပြန်လွင်နေစဉ်းစားရစသည်အားဖြင့်ရှုမှတ်ကြည့်ရမှာပါပဲဒါကစိတ်ပြန်လွင်တဲ့နေရာမှာတချို့ကဒါဆိုမျက်စိစိတ်ထဲမှာမြင်နေတတ်တယ်တချို့ကလည်းတစုံတယောက်သို့မဟုတ်တစုံတရားရဲ့အတန်ကိုနားထဲမှာကြားနေတတ်စိတ်ထဲမှာတစုံတယောက်သို့မဟုတ်တစုံတရားကိုမြင်လို့ရှိရင်အဲ့ဒီမြင်တဲ့အရာကိုငြင်းပြီးတော့ကြည့်မနေပဲနဲ့မြင်တယ်မြင်တယ်လို့အဲ့ဒီမြင်တဲ့အရာပြောက်သွားတဲ့အထိအောင်စူးစူးဆိုင်ဆိုင်ရှုမှတ်ရမှာအဲ့ဒီလိုမရှုမှတ်ဘူးဆိုရင်တော့မြင်တဲ့အရာကမြင်ရတဲ့အာယုံကပြောက်မသွားတဲ့အပြင်တဖြည်းဖြည်းနဲ့ပိသပိသပြီးတော့ထင်ရှားလာတတ်တယ်ထင်သိကူးတဲ့မှာမြင်တဲ့ရတဲ့အရာနဲ့ပတ်သက်ပြီးတော့မြင်ရတဲ့အရာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအကျေချက်ပြီးတော့တမျောတခေါ်ကြီးတရှိတမျောကြီးတော်ပြီးတော့ဆင်းလာပြီးတော့နေတတ်ကြတချို့ယောဂီပုဂ္ဂိုလ်ကအဲဒီလိုစဉ်းစားပြီးတော့နေပေမဲ့လည်းကိုယ့်ကိုယ်ကိုစဉ်းစားလို့စဉ်းစားနေမှမသိဘူး။ဖောင်းနေ၊ပိန်နေ၊ထိုင်နေ၊ထိနေဒါပဲမှတ်နေတယ်လို့ထင်။ဘယ်သက်ကတော့စိတ်ကတော့သုံးနေမှာပဲဖောင်းနေ၊ပိန်နေ၊ထိုင်နေ၊ထိနေ။ဒါပေမဲ့စိတ်ကတော့အိုးစိတ်ကူးထဲမှာမြင်ရတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့တည်ထဲပြီးတော့စဉ်းစားနေတာ။အဲတော့ကိုယ့်ကိုယ်ကိုစဉ်းစားလို့စဉ်းစားနေမှပြင်းလို့ပြင်းနေနေမှမသိဘူးဆိုရင်တော့စိတ်တည်ငြိမ်မှုတမာတိမရနိုင်ဘူး။စိတ်ဉာဏ်မှုသမာဓိမှမြင်နိုင်မှုဆိုရင်တော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာမျှော်လင့်ချက်မရှိတော့ဘူး။အ 但要生活嘛，这种表都没这种表过，年轮新人，年内年内路年内也交到的天，实实在在修马铺，啊，穷得离他也没，年内年内路没修马，全部送人来呗，生活嘛，年下来也难不得米了，大家你在这么多的水果，大家的，你在的。但没得对家的设备也是修马道也麻烦。为啥子拿出来个谁也六七八的，过年六月的六两毛五，冬年六月的六两毛五，谁年六月的六七，谁也六七的为啥子拿六安嘛？谁个修下的？谁的？为啥子拿哈也没成一几把的？大家明明谁什么骗你的？我讲马那两个修马也没。边的水边来边的水沟边的边的修嘛呀嘛，这个老子地上来留下来说了，俺们当标志也高嘛。大家说路边的啦，他妈二里边的水沟里过边的边的路慢你来用没？修嘛也得你个爸妈没看过。嘛，他们水沟里面慢你也嘛来说了，嘛不标的水边来二里水沟嘛呀嘛，黄大的水金牛的水金牛的水地片来黄大的金牛的黄苗边上也是修嘛呀没？大家也在这对路。毕竟当年的圣地片里的无上年的圣地片里的第二年圣地片里的大家毕竟的圣地片里的上月份爱路刚的圣地片里面的爱路刚的圣地片里的爱战员去买到要麻烦呗而且现在那也平生无尽的所以现在那也这也是嘛得以为为家养里的咱那不得格里亚尼也爱当哈别把他们去下面哎呦妈哎你要当我家里家里去买下面哎你要买去买钱不出来家里要当你不得比了大家现在这么多的水果大家的你得的这么的对大的这里要是哎你水果这些蔬菜比了去买下面吧大家没说这些马德里本来都懂嘛大家刚刚睡觉大家刚刚睡觉你把咱那里别开胃别在里边吃大吃的米了大大刚我睡着牙干的都把骗你的水果了呗大大刚我睡着大牙你的这么多大的水果了呗大大刚睡着的牙干的都把骗你的水果了呗大大刚睡着的大牙你的这么多大牙你的这么多大的水果了呗我大牙的你的这么的多大的水果把啥那地修嘛都安全告诉我们对地的麻烦的地现在那个了大大刚我睡着大大刚睡着的把啥那地说的那啥叫谁也难用结果弟弟娃娃来南京都南京没戏了大大宝妈没了表白的身体没吃着不弟弟不让了阿头牙来生完三母没戏了弟弟这个车旅车车没说的叫明天家养老娘苦这方法表你的哎我那啥叫谁啊地瓜了奶奶我靠逼了没了难道等到那帮忙没觉得不如这种没说的后来妈妈后叫吗大家到那帮忙没觉得没压的嘞妈妈爸爸是那边给你表来的娘娘见他爸说的儿童也不知道哪里的没觉得都想到那帮没觉得真是爸的爸大家难道俺们来开手臂了难道也那么干预了那时候就行啊这个人呢现在那个大部分的那笔扩大的三个一嘛米浪他的来回面那个米浪他的能够读我妈太美的要我妈去这方我的米浪嫁给没有的那靠你那米的嫁给了米浪他的那一家的手嫁包嫁给了对的有给了那么当有说的要我妈去这方我的米浪嫁当然的那米要的咱们有四个看上你的那都没安雅过是难的你要的哎你看那时候才行啊没难的ဒီနတ်သမီးတွေနဲ့တဲ့ရဇနဗရကလျာဏီနဲ့ဘသူကပို့ပြီးတော့ချောတယ်လေ။မြတ်စွာဘုရားမိမမြက်လေးချင်းဟောဒီနတ်သမီးငယ်ရနဲ့နှိုင်းရှင်လိုက်ရင်တော့ဇနဗရကလျာဏီဟာလမ်းခီးမှာမိလောင်ငုတ်တော်မှာထိုင်နေတဲ့မြောက်အိုမကြီးနဲ့ပဲတူပါတော့တယ်ဘုရား။ဒီနတ်သမီးငယ်ရနဲ့နှိုင်းရှင်လိုက်ရင်ဇနဗရကလျာဏီဒီမိမဆိုတဲ့အရေးအတွက်ထက်တော့မဝင်တော့ပါဘူး။မိမဆင်းရဲတဲ့တောင်ထဲ့လို့မဖြစ်တော့ပါဘူး။ တနာဝရကလျာဏီထက်ဟောဒီနတ်သမီး900ကသာအစားဆုံးများစွာပါလွန်ပြီးတော့လှပပါတဲ့ရှုခြင်းသဘောတည်းတဲပါတယ်စိတ်ရည်ကြည်နေခြင်းကိုဖြစ်စေပါတယ်ဗျာ။ဒါဖြင့်နန္ဒအဲ့ဒီနတ်သမီး900မလူချင်းမှာမှမလူချင်းကြောင်းမှာဒီကဒီနေ့မှာဖြတ်ပြီးတော့မေခွန်းတစ်ခုစဉ်းစားကြပေါ့လောကကြီးမှာစိတ်မနဲ့ချစ်ချင်းဆိုတာဘယ်မှာလဲတနည်းပြောတော့စိတ်မနဲ့ချစ်ဆိုတာဘယ်မှာလဲလို့မေခွန်းတစ်ခုထုတ်เส ဆိုတော့ဒါဖြင့်နာနာသင်ဘာမှစိတ်မပူနဲ့သာသနာဘောင်မှာသာပြောအောင်လေသာသနာဘောင်မှာပြောပြောမှုမှုနေပြီးတော့တတိပဌာန်လောက်ကိုသာသင်အားချက်ဟောဒီနတ်သမီး900ရရှိရမယ်ဒီနတ်သမီး900ရရဖို့အတွက်ငါဘုရားအာမခံနေငါဘုရားတောင်းဝင်ယူပါတယ်မြတ်စွာဘုရားအရှင်သာကနတ်သမီး900ရဖို့တောင်းဝင်ယူတယ်ဆိုတော့တတိတော့သာသနာဘောင်မှာပြောပါတော့မယ်ဗျာတရားအားချက်ပါတော့မယ်ဆိုပြီးတော့ဂတိပေးလိုက်အရှင်နာရသီကတရားထုတ်မယ်ဆိုတဲ့ဂရိရတာနဲ့ဇပိုင်နဲ့မြတ်စွာဘုရားရှင်ကနန္ဒရဲ့လက်မောင်းကင်ပြီးတော့တာဝန်ကနတ်ကြီးကနေဇေတဝန်ကျောင်းကိုတကူတော်နဲ့ပြန်ကြွလာခဲ့တယ်။ဇေတဝန်ကျောင်းရောက်တဲ့အခါကျတော့အရှင်နာနာကနတ်သမီး900ရဖို့ဆိုတဲ့မျှော်လင့်ချက်နဲ့တတိပဌာန်းလုံးကိုကြိုးကြိုးဆဆအားထုတ်နေတယ်။အရှင်နာနာတရားထိုင်နေတဲ့နေရာနဲ့မနည်းမဝေးမှာယဟန်တော်များကစွတ်စွတ်စွတ်စွတ်နဲ့အရှင်နာနာကြားအောင်စကားပြောကြတယ်ကဲရဲ့စကားပြောကြပတကောကိရာယသမဏန္တောဥပကိတကောကိရာယသမဏန္တောအာယသမဏန္တောရှင်နန္ဒာတိပတကောကိရာအခါသောပုဂ္ဂိုလ်ကြီးပါလားဝါကျေသာပုဂ္ဂိုလ်ကြီးပါလားအရှင်နန္ဒဟာကျေသာပုဂ္ဂိုလ်ကြီးပဲနတ်သမီးကြီးဟူသောအဖို့အခါကိုရဖို့အတွက်တတိပဌံအလုတ်ကိုအားထုတ်နေတဲ့ကျေသာယောဂီကြီးပဲဒါကကျေသာယောဂီကြီးပဲလို့ကဲရတာကလည်းမြတ်စွာဘုရားရှင်ကကဲရခိုင်းတာပါပဲနန္ဒကြားတော့တဲ့နေရာကနေရဟန္တာနဲ့သွားဒီအတိုင်းဒီအတိုင်းကဲရကြလို့မြတ်စွာဘုရားရှင်ကခိုင်းလို့ရဟန္တာများကလာပြီးကဲရကြဒီလိုဒီကဲရတဲ့ဇာကားကြီးရဟန္တာများကကဲရတော်လည်းပဲမြတ်စွာဘုရားရှင်ကကဲရတာနဲ့အတူတူပါပဲဒီတော့နန္ဒဟာကျေသာယောဂီကြီးပါလားဒီနေရာမှာစဉ်းစားကြည့်ရခုခေတ်မှာရောကျေသာယောဂီမရှိဘူးလားလို့စီစီကြည့်ကြရပါပဲ။ဒီစနေ့ပြီးခဲ့တဲ့နေရာကြီးတုန်းကဆရာတော်ဖြတ်ကြီးတောင်းဝင်ပြတဲ့အတွက်ကြောင့်ယောဂီများကိုတရားဆင့်ရတယ်။အဲ့ဒီတရားဆင့်တဲ့ထဲကယောဂီကျောင်းသားလေးတယောက်တရားအထုတ်ပြီးလို့ပြန်ခံပြီးမှဦးစင်ကသူ့ကိုမေးခွန်းလေးတစ်ခုမေးကြည့်တယ်။ငယ်ငယ်ရွယ်ရွယ်နဲ့တရားလာအထုတ်တော့ဘလို့ရည်ရွယ်ချက်နဲ့မှတရားအထုတ်တယ်လဲဆိုတာစိတ်လဲဝင်စားတာနဲ့။ဘာကြောင့်ဘာရည်ရွယ်ချက်နဲ့တရားလာအထုတ်တာလဲ။မမဖျားတပည့်တော်ဒီနေ့စာမေးပွဲသိမ့်မဖြေနိုင်ဘူးစာမေးပွဲမှာနှစ်ပါးသာသိမ့်ပြီးတော့အားရအောင်မဖြေနိုင်ခဲ့ဘူးတပည့်တော်ကအတန်းတိုင်းအတန်းတိုင်းသင်္ကြန်ကနေစပြီးတော့အတန်းတိုင်းအတန်းတိုင်းဧကန်းမှာပဲအမြဲတမ်းနေခဲ့ရတာအခုဒီနေ့နှစ်ပါးသာဖြေလို့အားမရတဲ့အတွက်ကြောင့်နောက်နေ့ဧကန်းရချင်မှရမှာဒါကြောင့်ဝိပဿနာအားထုတ်ရင်ဧကန်းရနိုင်ရဲ့ဆိုပြီးတော့ဧကန်းနဲ့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့တပည့်တော်တရားလာအားထုတ်တာပါတဲ့ဒီရည်ရွယ်ချက်ကလည်းမဆိုးပါဘူးเนาะဧကန်းနဲ့မှအမှတ်သံမျိုးဘက်ကိုအမှတ်ကောင်းကောင်းနဲ့အောင်ပြီးတော့ဧကန်းနဲ့ရောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လာပြီးတော့တရားအားထုတ်တာအရှင်နန္ဒကိုကြည့်ရကြတဲ့ဇာကားနဲ့ကြည့်ရင်တော့ကျေစာယောဂီပဲအဲ့ဒီလိုပါပဲစီဝတ်တချင်လို့ရာထူးတူချင်လို့ဆိုပြီးတော့တရားလာအားထုတ်တာလည်းရှိတယ်အလုရအောင်လို့နိုင်ငံခြားတော်ရအောင်လို့ဆိုပြီးတော့တရားလာအားထုတ်တာလည်းရှိတယ်ကိုထုတ်ထားတဲ့တချင်းဝင်လေးပေါက်အောင်ရောင်းကောင်းအောင်ဆိုပြီးတော့ကိုရိုက်ထားတဲ့ရုပ်ရှင်ဇာတ်ကားမှအကယ်ဒမီရအောင်ဆိုပြီးတော့အဲဒီလိုရွေးချယ်မှုနဲ့တရားလာအထုတ်ကြတာဒီလည်းရှိအဲ့တော့လောကီအကျိုးစီးပွားကိုမျှော်လင့်ပြီးတော့လာပြီးတော့တရားအထုတ်ကြတာတွေပဲအရှင်နာနာကပြောတဲ့ဇာတ်နဲ့ဆိုရင်ကျေးဇာယောဂီတွေပဲဒါပေမဲ့အဲ့ဒီလိုရည်ရွယ်ချက်တွေနဲ့အားထုတ်တဲ့အတွက်ကြောင့်အကျိုးမရှိတော့ဘူးလားလို့မေးရင်တော့အကျိုးမရှိဘူးတော့မဟုတ်ပါဘူးအကျိုးရှိပါအစပထမမှာမိမိရဲ့ရည်ရွယ်ချက်ကတိတ်ပြီးတော့မောမြတ်တန့်စင်မှုမရှိတော့လည်းပဲတရားအားထုတ်ရင်အားထုတ်ရင်းနဲ့တရားအသိဉာဏ်ကြီးရင့်ဖြက်လာတဲ့အခါမှာရည်ရွယ်ချက်တွေလည်းတဖြည်းဖြည်းပြောင်းလဲသွားမှာပါရည်ရွယ်ချက်တွေပြောင်းလဲသွားတာနဲ့အမျှတရားအဆင့်တန်းဟာလည်းအံ့ဩပဲကောင်းလောက်အောင်တိုးတက်သွားမှာပါပဲဒီချက်ကိုအရှင်နန္ဒရဲ့နောက်ပိုင်းဖြစ်ကိုဆက်ပြီးတော့လေ့လာကြည့်ရင်သိနိုင်ပါတယ်။သို့တော်လည်းတကယ်တမ်းဖြစ်တင်တာနဲ့တကယ်တမ်းဖြစ်တင်ဆုံးနဲ့ အမှန်ကန်ဆုံးကတော့နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုပြုခြင်းပဲနိဗ္ဗာန်ကိုဥမတည်ပဲနဲ့ပိဿုပန်ကြီးပွားရေးနဲ့ဓမ္မလွန်ချမ်းသာရေးကိုဥတည်ပြီးတော့ပြုတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတရားကျေးဇူးကောင်းမှုတွေပဲအဲ့ဒီကောင်းမှုပြုထားတဲ့ကောင်းမှုရှင်တွေဟာလည်းကျေးဇူးကောင်းမှုရှင်တွေပဲပိဿုပန်ကြီးပွားရေးအတွက်ကုသိုလ်ကောင်းမှုပြုတယ်ဆိုတာတကယ်စဉ်းစားကြည့်ရင်ပိဿုပန်စာဝတ်နေရေးလုပ်နေတာပါပဲဓမ္မလွန်ချမ်းသာရေးအတွက်ကုသိုလ်ကောင်းမှုပြုတယ်ဆိုတာလည်းသစ္စာပန်စာဝတ်နေရလောက်ရတာအာမရလို့တမလွန်စာဝတ်နေရအတွက်ခုကလေးကကြိုပြီးတော့လုံနေတာနဲ့အတူတူပါပဲဒီတော့ဘယ်လိုကုသိုလ်ကောင်းမှုကိုပဲပြည့်ပြည့်နိဗ္ဗာန်ကိုဥတည်ပြီးတော့ပဲပြုတင်တယ်နိဗ္ဗာန်ကိုဥတည်ပြီးတော့ပြုတဲ့ကောင်းမှုတနည်းပြောရရင်မိမိအလိုရှိသောဘောဓိဉာဏ်နဲ့တကွာသောနိဗ္ဗာန်ကိုဥတည်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုဒီလားလင်းကျေးဇူးကောင်းမှုအဖြစ်ကနေလွတ်မြောက်တဲ့ကောင်းမှုဖြစ်မယ်အဲကြောင့်ဗတ္တဂောကိရယသမဏန္တောအယသမဏန္တောရှင်နန္ဒသည်ဗတ္တဂောကိရခြေသာပုဂ္ဂိုလ်ကြီးပါလားဥပ္ပကိတဂောကိရယသမဏန္တောအယသမဏန္တောရှင်နန္ဒသည်ဥပ္ပကိတဂောကိရအဝေတော်ကြီးဖြစ်နေပါဝော့လားအရှင်နန္ဒဟာအဝေတော်ကြီးပဲနတ်သမီးကြီးဟူသောကုန်ပစ္စည်းကိုတတိပဋ္ဌံကြီးဟူသောငွေကြေးပိုက်ဆံနဲ့ဝယ်ယူနေတဲ့အဝေတော်ကြီးပဲအဲ့ဒီလိုဖြင့်ရဟန်းတော်များကကျေစာဆိုတဲ့သကလုံးအဝေတော်ဆိုတဲ့သကလုံးနဲ့အရှင်နန္ဒရဲ့အနာဂတ်နေအရှင်နန္ဒမကြကြအောင်ပြောဆိုပြီးတော့ကဲ့ရဲ့နေကြအဲ့ဒီလိုကျေစာဆိုတဲ့သကလုံးအဝေတော်ဆိုတဲ့သကလုံးနဲ့ပြောဆိုပါများလာတော့ကဲ့ရဲ့ပါများလာတော့အရှင်နန္ဒအမတန်ရှက်လာတယ်အမတန်ရှက်လာတဲ့အတွက်ကြောင့်ဒီနတ်သမီးတို့ဟူသောပုံပစ္စည်းကိုရဖို့အတွက်နတ်သမီး900ကိုရဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တရားအားထုတ်ခြင်းနဲ့ဆိုမရှိတော့ဘဲနဲ့တကယ့်ကိုဆင်းရဲဒုက္ခကလွတ်မြောက်အောင်အားထုတ်ခြင်းနဲ့စိတ်တည်ဖြစ်ပြီးတော့အရှင်နန္ဒသည်အာရသမဏန္တောရှင်နန္ဒသည်ဧကောတယောက်ထဲဧကောဘောင်းဘောကိုဆွန့်ခွာပြီးတော့တယောက်ထဲဝိပကထောစိတ်ငြိမ်းရသို့ချင်းကလျက်အပ္ပမတ်သောအမျက်မပြတ်တတိကလျက်အာတပိကိလေသာကိုပူပန်စေတတ်ခန်းချောက်စေတတ်တဲ့သမဗဒံဝိရိယရှိသည်ဖြစ်၏ပဟိတတောနိဗ္ဗာန်၌ဆေလွတ်အပ်သောစိတ်ရှိသည်ဖြစ်၍ဝါခန္ဓာ၌ဆေလွတ်အပ်သောစိတ်ရှိသည်ဖြစ်၍ဝိဟရဏတောတတိပဋ္ဌာန်အလို့ပွားများအားထုတ်၍နေတော်မူလိုက်ပြီရှိသောနတ်စီရသေးဝမကြမြင့်နေလျင်အရဟတံအရဟတဖုတို့ပါပုနီကောင်းစွာမသွေဆောက်ရောက်တော်မူခဲ့ပါပေသတည်းအရှင်နန္ဒယဟန္တာဖြစ်သွားပြီးတဲ့နောက်အရှင်နန္ဒယဟန္တာဖြစ်သွားကိုမသိကြတဲ့ယဟန်တော်များကအရှင်နန္ဒကိုမေးကြတယ်။နန္ဒာမင်းလူထွက်ခြင်းနဲ့စိတ်ရှိသေးလား။အဲဒီလိုမေးတော့အရှင်နန္ဒကနတိမေဟာဥဒ္ဒကိဘာဝါယအာလယောငါရှင်တို့ငါလူထွက်ခြင်းနဲ့စိတ်မရှိတော့ပါဘူး။ဒီဝိဇ္ဇံဘဝရဲ့အပေါ်မှာညှိကပ်တွေ့တာတဲ့စိတ်လုံးဝမရှိတော့ပါဘူးလို့ဖြေကြပါတယ်။အဲ့ဒီလိုဖြစ်ကြတော့ယဟန်တော်များကနန္ဒဟာအရင်နေ့တွေကနေတိုင်းနေတိုင်းအချိန်တိုင်းအချိန်တိုင်းသာသနာ့ဘောင်မပြောတဲ့အကြောင်းလူထက်ခြင်းတဲ့အကြောင်းတဖောက်ဖောက်ပြောနေပြီးတော့အခုကြတော့လူဘဝပေါ်မှာလုံးဝညှိကပ်ခြင်းမရှိတော့ပါဘူးလို့ဒီလိုပြောနေတာဟာတကယ်တော့နန္ဒဟာသူ့ကိုယ်သူယဟန်နာဖြစ်တယ်လို့ပြောနေတာပဲသူ့ကိုယ်သူအရတ်တဖို့ရပြီလို့ကြွေးကြော်နေတာပဲဆိုပြီးတော့မြတ်စွာဘုရားသွားလျှောက်ကြတယ်မြတ်စွာဘုရားနန္ဒဟာယနေ့တွေကလူထွက်ခြင်းတဲ့အကြောင်းတဖောက်ဖောက်ပြောပြီးတော့အခုကျတော့လူထွက်ခြင်းတဲ့စိတ်လုံးဝမရှိတော့ဘူးလို့ပြောနေတာဟာအရဟတဖို့ကိုဖြည့်ဆုံးနေတာပါပဲဗျာတပည့်တော်ဘယ်လိုနားလည်ရပါမလဲအဲဒီလိုရှောက်တန်းကြတော့မြတ်စွာဘုရားကချက်သားတို့နန္ဒရဲ့စိတ်သည်ယခင်နေ့များကအမိုးမလုံးနဲ့အိမ်နဲ့တူးနေခဲ့တယ်နန္ဒသည်အမုန်းမလုံးနဲ့အိမ်မှနေတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်နေခဲ့တယ်။အိမ်တဲ့ရဲ့လုံခြုံမှုနဲ့ချမ်းသာမှုမှာအမိုးဟာအရေးကြီးဆုံးပဲ။အမိုးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့မနေဘူးတူတူတည်းတည်းဖြစ်နေမယ်။အမိုးတစ်ချက်မှလည်းပဲအပေါက်အသေးတွေဖြစ်နေမယ်ဆိုရင်မိုးရွာပြီးဆိုရင်အဲ့ဒီကျင်းနေတဲ့နေရာပေါက်နေတဲ့နေရာကမိုးရေတွေဝင်နေမယ်။မိုးရေတွေဝင်ပြီးဆိုရင်အဲ့ဒီအိမ်ဟာမွေးရဲ့နှိမ့်ဆက်မှုခံရတဲ့အတွက်ကြောင့်ဆင်းရဲဒုက္ခဖြစ်ရမယ်။အဲဒီလိုပဲစိတ်ပြီးဟူသောအိမ်မှာတမထဝိပဿနာဘာဝနာတည်ဟူသောအမိုးလုံးကြုံအောင်မိုးမထဘူးဆိုရင်တမထဝိပဿနာဆိုတဲ့အမိုးကျိုးတိုးကျဲတဲ့လေးမိုးထမယ်ပောက်ပြဲနေအောင်မိုးထမယ် ဆက်ဆက်မှုမရှိဘဲမိုးထားမယ်ဆိုရင်အဲ့ဒီကျင်းနေပေါက်နေတဲ့နေရာကနေကိလေသာတည်ဟူသောမိုးရေတွေဝင်ရောက်လာနိုင်တယ်မိမိရဲ့စိတ်ကိုတဏှာဝိပဿနာဆိုတဲ့အမှုလုံးကြုံအောင်မိုးမထားဘူးဆိုရင်ကိလေသာဆိုတဲ့မိုးရေတွေရဲ့နှိမ့်ဆက်မှုကိုခံရမယ်ပကတိသောမိုးစီပင်နဲ့အိမ်ပေါက်နေတဲ့နေရာကျင်းနေတဲ့နေရာကမိုးရေတွေဝင်လာပြီဆိုရင်အဲ့ဒီမိုးကအိမ်ကိုအိမ်မှာရှိတဲ့ပစ္စည်းပစ္စံတွေကအိမ်မှာရှိတဲ့လူတွေအားလုံးကိုနှိမ့်ဆက်တတ်တဲ့သဘောရှိတယ်။ပကတိသောမိုးဒီပင်လည်းနှိမ့်ဆက်တတ်တဲ့သဘောရှိတယ်ဆိုရင်ကိလေသာဆိုတဲ့မောကတော့ပို့ပြီးတော့နှိမ့်ဆက်မှာပဲ။ကိလေသာဆိုတဲ့စကလုံးရဲ့အထိပ္ပယ်ကိုကစိတ်ကိုညှင်းဆဲတတ်တဲ့သဘော၊စိတ်ကိုပူလောင်စေတတ်တဲ့သဘော၊စိတ်ကိုပင်ပန်းစေတတ်တဲ့သဘောကိုကိလေသာလို့ခေါ်တယ်။အခုရှင်နန္ဒရဲ့စိတ်စမှာဖြစ်နေတဲ့ကိလေသာကတော့တဏှာရာဂလို့နာမည်တက်ရတဲ့လောဘကိလေသာပါပဲ။ကိလေသာလို့ဆိုလိုက်ရင်အများစုကဒီတဏှာရာဂတစ်ခုကိုပဲသွားပြီးတော့မြင်တတ်ကြ။မှန်ကတော့ကိလေသာက10မျိုးရှိတယ်။အပြည့်အစုံပြောရရင်14မျိုးရှိ။လောဘတာယာလူချင်းနှစ်သက်အတမဲ့တွေ့တာတဲ့သဘော။ဒေါသစိတ်ဆိုးစိတ်ပြည့်အမျက်ထက်တဲ့သဘော။မောဟအမှန်ကိုအမှန်တိုင်းမသိတဲ့သဘောအမှန်ကိုအမှားလို့သိတဲ့သဘောအမှားကိုအမှန်လို့သိတဲ့သဘောမာနထောင်လွှတ်တကြတဲ့သဘောဒိဋ္ဌိအယုံမှားတဲ့သဘောမိစိကိစ္စယုံမှားတွေးတောတဲ့သဘောဌိနာထိုင်မိုင်းတဲ့သဘောပြည်တဲ့သဘောလေးလံတဲ့သဘောဟုတ်ဒိဋ္ဌိပြန့်လွင်တဲ့သဘောအဟိရိကမကောင်းမှုပြုရမှာမရှိတဲ့သဘောအနတ္တပမကောင်းမှုပြုရမှာမကြောက်တဲ့သဘောလို့ကိလေသာ10ပါးရှိပါတယ်အဲ့ဒီကိလေသာ7ပါးမှာဒေါသကိလေသာနဲ့အုပ်စုခြင်းတူတဲ့ကျန်တဲ့ကိလေသာ3မျိုးရှိတယ်။အဲ့ဒါကဣဒ္ဓာယေ၊မစ္စရိယယေ၊ကုကုသယေလို့3မျိုး။ဣဒ္ဓာဆိုတာကသူတစ်ပါးကြည်ပေါ်တူတဲ့ဒါကုမနာလိုတဲ့သဘော၊ညီစုဆောင်းမြောင်းတဲ့သဘော။မစ္စရိယဆိုတာကတော့မိမိပြည့်စုံတယ်လို့သူတစ်ပါးမပြည့်စုံသေးခြင်းတဲ့သဘော။ကုကုသဆိုတာကတော့ပြုလိုက်မိတဲ့မကောင်းမှုအတွက်မကြည့်နိုင်တဲ့ကောင်းမှုအတွက်နောင်တတဖန်ပူပန်တဲ့သဘောအဲ့ဒီအိဒါမစ္စရိယကုတ်ကုဆတိဒေါရနဲ့အုပ်စုတစ်ခုတည်းဖြစ်တဲ့အတွက်ကြောင့်ကိလေသာ10ပါးထဲမှာထည့်မပြောတော့ဘူးမပြောတော့လည်းပဲဒေါရနဲ့အတူအဲ့ဒီကိလေသာ3ပါးကိုပါတွဲပြီးတော့မှတ်ကြရမယ်တခါမိတ္တလို့ခေါ်တဲ့ကိလေသာကလည်းဌိနနဲ့အုပ်စုချင်းတူတဲ့အတွက်ကြောင့်ထည့်မထားဘူးဆိုတော့အဲ့ဒီမိတ္တကိုပါထည့်ရမယ်ဌိနဆိုတာကစိတ်ရဲ့ထိုင်းမိုင်းတဲ့သဘောလေးလံတဲ့သဘောမိဒါဆိုတာကစိတ်မှတဘာသောစေတသိက်တွေရဲ့ထိုင်းမိုင်းတဲ့သဘောလေးလံတဲ့သဘောအဲဒီလိုအပြင်ခုနပြောခဲ့တဲ့ကိလေသာ7ပါးနဲ့အိဒါမစ္စရိယကုကုသမိဒါအဲဒီ၄မျိုးထပ်လိုက်ပြည့်ပြည့်စုံစုံကိလေသာ14မျိုးရှိပါတယ်ဒါကမိမိရဲ့စိတ်ဒီရောအိမ်ကိုတမထဝိပဿနာဆိုတဲ့တမထဝိပဿနာဘာဝနာလို့ဆိုတဲ့အမှုစိတ်စိတ်ကလေးမုံမထားဘူးဆိုရင်ကျဲနေမယ်ပေါက်နေမယ်ဆိုရင်အဲဒီကျဲနေပေါက်နေတဲ့နေရာကနေခုနကိလေသာ14မျိုးတည်းကတစ်မျိုးမျိုးတော့မဟုတ်တစ်မျိုးတည်းများတဲ့ကိလေသာတွေဝင်ရောက်နှိမ့်ဆက်ကြလိမ့်မယ်။ချက်သားတို့နာအရှင်နန္ဒရဲ့စိတ်ပြီးရခင်နေများကအမောမလုံတဲ့အိမ်နဲ့တူးနေတဲ့အတွက်ကြောင့်မလုံတဲ့နေရာကနေကိလေသာတွေဝင်ရောက်နှိမ့်ဆက်တဲ့အတွက်လူထွက်ခြင်းတဲ့အကြောင်းသာသနာပေါ့မပြောတဲ့အကြောင်းတစ်ခေါက်ပါပြောနေခြင်းဖြစ်ပါတယ်။အခုတော့နန္ဒရဲ့စိတ်ပြီးအမောလုံတဲ့အိမ်နဲ့တူးသွားပြီ။နန္ဒကြီးမိုးလုံအိမ်မှာနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်သွားခဲ့ပြီ။အိမ်တိုင်းမှာအမိုးနေပြီဆိုရင်တော့ကျင်းနေပေါက်နေခြင်းမရှိဘူးဆိုရင်တော့အပြင်ဘက်ကမိုးတွေရွာခြင်းတလောက်ရွာပြီးတော့မိုးရေဝင်ရောက်ခြင်းလုံးဝမရှိ။မိုးရေဝင်ရောက်ခြင်းမရှိတဲ့အတွက်မိုးရေရဲ့နှိမ့်ဆက်မှုမခံရတဲ့အတွက်ကြောင့်ချမ်းသာရတယ်။အဲဒီကြောင့်မြတ်စွာဘုရားကမိန့်ကြားတော်မူပြီးတော့ယထာကရံဒုသန္နာဝုထိတမတိဝိသန္တိဧဝံအဘာဝိတံစိတ်တံ၎င်းတမတိဝိသန္တိဘေကဝေပိဋ္တ၄ပါးချက်သားချက်သမီးတို့ဒုစ္ဆာနံမကောင်းတဲ့ဖြင့်မူလတော်ကာရဏအိမ်ကိုဝုတ်ရှိမူရင်မူပေါက်သည်တမတိဝိသတိယထာထုတ်ဖောက်ဝင်ရောက်နှိမ့်ဆက်နိုင်တဲ့ကဲ့သို့ဧဝံဤအတူအဘာဝိတံတမထဝိပဒနာဘာဝနာဖြင့်ကောင်းစွာဆုံးမွေ့မထာတော်စိတ်တံစိတ်ကိုရာဂောရာဂတယောရာဂဆက်ရှိတဲ့ကိလေသာတရားတို့သည်သမတိဝိသတိသမတိဝိသန္တိထိုးဖောက်ဝင်ရောက်၍နှိမ့်ဆက်နိုင်ကြလေကုန်သတည်း
တရားနာမိတ်ဆွေများရဲ့စိတ်ပြီးအိမ်နဲ့တူတယ်သမထဝိပဿနာဘာဝနာသည်အမိုးနဲ့တူတယ်ကိလေသာတရားများသည်မိုးရှည်နဲ့တူတယ်ဒီရဲ့စိတ်ပြီးတော့အိမ်ကိုသမထဝိပဿနာဘာဝနာလို့ခေါ်တဲ့အမိုးစိတ်စိတ်ဆက်ဆက်လုံခြုံအောင်မိုးမထဘူးဆိုရင်ကိလေသာဆိုတဲ့ငိုရေဝင်ရောက်နှိမ့်ဆက်ကြမယ်ဒီနေ့စေတူတော်အိမ်ကိုသမထဝိပဿနာဘာဝနာလို့ခေါ်တဲ့အမိုးစိစိဆက်ဆက်လုံလုံချုံချုံမိုးထားရင်တော့ကိလေသာမိုးရည်တွေဝင်ရောက်နှိမ့်ဆက်နိုင်ခြင်းမရှိဘူးကိလေသာမိုးရည်တွေရဲ့နှိမ့်ဆက်ခြင်းမရှိမှမိမိတို့လူလာတောင့်တတဲ့မဉ္ဇဉ်ပူဇော်နိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်ကြမှာဒါကတော့အကျဉ်းချင်းအနေနဲ့ပြောတာပါပဲဝိပဿနာလုပ်ခင်ဝင်နေတဲ့ပုဂ္ဂိုလ်များအတွေ့အသိစိတ်ပြီးတော့ပြောရရင်တော့မိမိရဲ့စိတ်ကြည့်သောအိမ်ကိုတတိကြည့်သောအမိုးလေးစိတ်စိတ်ဆက်ဆက်လုံလုံချုံချုံမိုးထားရမယ်။သမထဝိပဿနာဘာဝနာလို့ဆိုလိုက်တာကအားလုံးနဲ့ဆိုင်အောင်ချုံကုန်ပြီးတော့ပြောလိုက်တာ။ဝိပဿနာလုပ်ကိုတကယ်တမ်းမရောက်ဖိုးရောက်အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်အတွက်တော့တတိကြည့်သောအမိုးလေးစိတ်စိတ်ဆက်ဆက်လုံလုံချုံချုံမိုးထားရမယ်။တတိယအမှုကျဲသွားတာနဲ့တတိယအမှုပောက်သွားတာနဲ့အဲ့ဒီကျဲသွားပောက်သွားတဲ့နေရာကနေကိလေသာဝင်ရောက်လာလိမ့်မယ်ကိလေသာဝင်ရောက်လာပြီဆိုရင်စိတ်တည်ငြိမ်မှုတမာတိမဖြစ်တော့ဘူးစိတ်တည်ငြိမ်မှုတမာတိမှမဖြစ်တော့ဝိပဿနာဉာဏ်နဲ့တော့ကမဉ္ဇဉ်ဘုံဉာဏ်ကြီးမဖြစ်နိုင်တော့ဘူးဒါကမိမိရဲ့စိတ်ကိုတတိတိသောအမှုလေးအဆက်မပြတ်စိတ်စိတ်ဆက်ဆက်လုံလုံချုံချုံဖြစ်နေဖို့အတွက်ဆိုရင်ထိုင်ပြီးတော့ရှုမှတ်ရုံရှင်ရဲ့ရှိမှယုံနဲ့မလုံလောက်ဘူးအထွေထွေလေးစိတ်ပြည့်မှုလှုပ်ရှားမှုတွေကိုဒေလေးဆာဆာတမိုးထားပြီးတော့ရှုမှတ်မှသာလျှင်မိမိရဲ့စိတ်ဟာတတိပြီးတော့အမူလေးဆက်ဆက်ပြီးတော့နေမယ်တတိပဋ္ဌာန်ရဲ့သင်္ခိုလ်တို့ကအချိန်တိုင်းအချိန်တိုင်းမှာဖြစ်ပေါ်နေတဲ့အချိန်တိုင်းအချိန်တိုင်းမှာခန္ဓာမဆက်ဖြစ်ပေါ်နေတဲ့ယုံနံဒုတိယနံတရားတွေရဲ့သဘာဝကိုအချိန်တိုင်းအချိန်တိုင်းစက္ကန့်မလတ်မိနစ်မလတ်အဆက်မပြတ်ဒါရဆက်တည်နေအောင်လုပ်ရတဲ့အလုပ်ပဲလွတ်သွားတဲ့ဒတိုင်းနဲ့စက္ကန့်ပိုင်းမိနစ်ပိုင်းလေးစက္ကန့်ပိုင်းအချိန်ပိုင်းလေးတတိလွတ်သွားလို့မမှတ်လိုက်မိတာနဲ့ဒတိုင်းနဲ့အဲ့ဒီမမှတ်လိုက်မိတဲ့နေရာကနေမမှတ်လိုက်မိတဲ့အချိန်ပိုင်းကလေးမှာမမှတ်မိလိုက်တဲ့ရုပ်နဲ့အာယုံနဲ့ပတ်သက်ပြီးတော့ကိလေသာဝင်ရောက်လာတော့တာပဲဒီတော့တတိအမိုးလုံးကျုံတဲ့အိမ်မှာနေဖို့အတွက်မိမိဟာမိုးလုံးအိမ်မှာနေတဲ့ပုံကိုဖြစ်ချင်တယ်ဆိုရင်ထိုင်အမှတ်ဈဉာမှတ်ကိုကြည့်ပဲအာမကုနဲ့အထွေထွေသေးစိတ်အမှတ်တွေကိုလည်းပဲလေးလေးဆဆနဲ့တံမိုးထားပြီးတော့အားထုတ်ကြရမယ်အမှတ်ဈဉာမှတ်တွေပတ်သက်ပြီးတော့မဆောဖက်ရှင်ကတတိပဏ္ဏတုံးတော့မှာပြည့်ပြည့်စုံစုံဟောထားတာပဲအဘိက္ခန္တိပရိက္ခန္တိသမ္မသနာဂါရီဟောတိရှိတော်တဲ့ကံနောက်ဆုံးတဲ့ကံမှလည်းတတိမလောရှုမှတ်ပြီးတော့ရှေ့တူရမယ်နောက်ဆိုရမယ်အာလောကီဒေဝီလောကီဒေသမဇာနာကာရီဟောတိရှေ့တက်တဲ့ကြည့်တဲ့အခါဆောင်းမြည်ကြည့်တဲ့အခါမှလည်းတတိမလောရှုမှတ်ပြီးတော့ကြည့်ရမယ်သမေစီတွေပတာရီတွေသမဇာနာကာရီဟောတိလက်ရှိတို့ကိုကိုင်းတဲ့ဆန်းတဲ့အခါမှလည်းတတိမလောရှုမှတ်ပြီးတော့ကိုင်းရဆန်းရမယ်သင်္ဃာတိပတ္တစီဝရဓာရဏီတပိတ်သင်္ဃာကိုကိုင်းတဲ့အခါရှုတဲ့အခါအသုံးပြုတဲ့အခါမှလည်းပဲတတိမလုံးအောင်ရှုမှန်းပြီးတော့အသုံးပြုရမယ်။အတိတေပိတေခာယိဒေတာယိဒေတာမဇာနာဂါရီဟောတိစားတဲ့အခါတောက်တဲ့အခါခဲတဲ့အကိုက်ခဲတဲ့အခါရက်တဲ့အခါဒီမှာလည်းပဲတတိမလုံးအောင်ရှုမှန်းပြီးတော့ပဲစားရတောက်ရကိုက်ရရဲရမယ်။ဥစ္စရပတ္တဝကံမေတမဇာနာဂါရီဟောတိဒီလိုချင်းငယ်ဆွတဲ့အခါမှလည်းတတိမလုံးအောင်ရှုမှန်းပြီးတော့မှဆွရမယ်။ဂတိတိတေနိသိံနေသုတ်တေသာဂရိတေပါတိတေတုံနိဘာဝေသမဇာနာကာရီဟောတိ။သွားတဲ့အခါရက်တဲ့အခါထိုင်တဲ့အခါမှလည်းပဲတတိမလွတ်အောင်ရှုမှတ်ပြီးတော့သွားရရရထိုင်ရမယ်။အိပ်တဲ့အခါနိုးတဲ့အခါစကားပြောတဲ့အခါစကားမပြောဘဲငြိမ်နေတဲ့အခါဒီမှလည်းပဲတတိမလွတ်အောင်ရှုမှတ်ပြီးတော့အိပ်ရမယ်နိုးရမယ်စကားပြောရမယ်ငြိမ်ငြိမ်နေရမယ်ဆိုပြီးတော့အကျေတမန်ဟောကြားထားတယ်။အဲ့သံသညာပိုင်းမှာဟောထားတဲ့အချက်ကိုကြည့်ရလို့ရှိရင်တော့ရုပ်ပိုင်းဆိုင်ရာအပြုအမူတွေမှာပဲတတိအမြဲတမ်းကတ်ထားရမယ်လို့ထင်စရာပါပဲအမှန်ကတော့အဲ့ဒီအထွေထွေသေးစိတ်ပြုမှုလှရှားမှုတွေပြုလုပ်နေတဲ့အချိန်မှာဖြစ်နေတဲ့စိတ်ရဲ့သဘာဝစိတ်ရဲ့အခြေအနေလေးတွေကိုလည်းပဲသိအောင်တတိကတ်ပြီးတော့ရှုမှတ်ရမှာပါ
ရုပ်ပိုင်းဆိုင်ရာပြုမှုလှုပ်ရှားမှုကပို့ပြီးတော့ထင်ရှားရင်အဲ့ဒီရုပ်ပိုင်းဆိုင်ရာပြုမှုလှုပ်ရှားမှုကိုတတိကံပြီးတော့ရှုမှတ်ရမယ်ပြုမှုလှုပ်ရှားမှုရုပ်ပိုင်းဆိုင်ရာအမူအရာကစိတ်ထဲမှာထင်ရှားပဲနဲ့အဲ့ဒီပြုမှုလှုပ်ရှားမှုကိုသိနေတဲ့စိတ်ကလေးကထင်ရှားရင်လည်းအဲ့ဒီသိနေတဲ့စိတ်ကလေးကိုပဲတတိကပ်ပြီးတော့ထားရဒါမှမဟုတ်အဲ့ဒီအထွေထွေသိသိပြုမှုလှုပ်ရှားမှုကိုလုပ်နေတဲ့အချိန်မှာဖြစ်နေတဲ့မိမိရဲ့စိတ်ရဲ့အခြေအနေဆိုကြပါစို့တမတ်တဲ့စိတ်နှစ်သက်တဲ့စိတ်စိတ်ဆိုးတဲ့စိတ်စိတ်ပျက်တဲ့စိတ်ပြန်လည်နေစိတ်တွေ့တော်တဲ့စိတ်စသည်အားဖြင့်အထွေထွေပြုမှုလှုပ်ရှားမှုကိုလုပ်နေတဲ့အချိန်မှာလည်းပဲစိတ်ရဲ့အခြေအနေတွေကအမျိုးမျိုးဖြစ်နေနိုင်တာပဲကြည့်တော့အထွေထွေသိစိတ်အမှတ်ကိုမှတ်လို့ဆိုတဲ့နေရာမှာကိုယ်ကာယဆိုင်ရာပြုမှုလှုပ်ရှားမှုဒေဝကြီးပဲမှတ်ရမယ်လို့ဆိုလိုတာမဟုတ်ပါဘူးအဲဒီကိုယ်ကာယဆိုင်ရာပြုမှုလှုပ်ရှားမှုတွေပြုလုပ်နေတဲ့အချိန်မှာဖြစ်နေတဲ့စိတ်ရဲ့အခြေအနေစိတ်ရဲ့သဘာဝလေးတွေကိုပါသိအောင်မှတ်သွားကြရမှာပါဆိုကြပါစို့ရေချုံမျက်နှာတက်နေတဲ့အချိန်မှဆိုရင်လည်းပဲရုပ်ပိုင်းဆိုင်ရာပြုမှုကမျက်နှာတက်နေပြီမဲ့အများအားဖြင့်ကတော့မျက်နှာတက်နေရင်လည်းစိတ်ကတခုခုကိုတွေးရင်တွေးနေတတ်တာပဲအဲ့ဒီအခါမှာမျက်နှာတက်နေတဲ့အချိန်မှဖြစ်နေတဲ့လှုပ်ရှားမှုထိတွေ့မှုဆက်ရှိတဲ့အမူအရာလေးတွေကိုလည်းပဲရှုမှတ်လို့ရတယ်အဲ့ဒီပုံမှာစိတ်ကမရမကပ်ဖဲနဲ့တတိမကပ်ဖဲနဲ့မျက်နှာတက်နေရင်လည်းစိတ်ထဲမှာအတွေးတခုခုကပို့ပြီးတော့ထင်ရှားနေတယ်ဆိုရင်လည်းမျက်နှာတက်နေရင်လည်းအဲ့ဒီစိတ်ထဲမှာဖြစ်နေတဲ့အတွေးစိတ်မှာဖြစ်နေတဲ့အခြေအနေကိုစူးစမ်းပြီးတော့တတိကတ်လို့ရှုမှတ်ကြရမှာပါဒီတော့ထွေထွေသိသိလို့ဆွေးလိုက်တာနဲ့ယုံရောနာရောယုံနာနှစ်ခုလုံးမှာဖြစ်နေတဲ့အမူအရာတွေကိုရှုမှတ်ရမယ်ဆိုတာကိုမှတ်သားကြရမယ်ရှုမှတ်ခါစားမှာတော့အထွေထွေသိသိအမူအရာတွေဟာမမှတ်မိလိုက်ဖက်နဲ့လွတ်သွားတာကများတတ်ပါတယ်အမှန်ကတော့ထိုတည်းသိစိတ်ပြုမှုသည်ထိုင်မှတ်နေတဲ့အချိန်မှရောဈဉ္ဉံမှတ်နေတဲ့အချိန်မှရောရှိနေတာပါပဲထိုင်နေတဲ့အချိန်မှရောဈဉ္ဉံရှောင်နေတဲ့အချိန်မှရောခုနပြောခဲ့တဲ့ထိုတည်းမူရာတွေအကုန်လုံးရှိနေတယ်အဲ့တော့ထိုင်မှတ်ခြင်းဈဉ္ဉံခြင်းမှလည်းပဲဒီထိုတည်းမှတ်တွေကိုထင်ရှားရင်ထင်ရှားတယ်လို့ရှုမှတ်နိုင်တာပါပဲထိုင်ခြင်းဈဉ္ဉံခြင်းမှတပါတော့အချိန်ဒီမှဆိုရင်တော့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုမဆုံးနိုင်အောင်မကုန်နိုင်အောင်များပြားပါတယ်များပြားတော့လောက်ရှုမှတ်နိုင်မှလည်းပဲကိလေသာဝင်ရောက်ခွင့်မရတဲ့အတွက်ကြောင့်ကိလေသာဈာခုခွင့်မရတဲ့အတွက်ကြောင့်တမာတိအားကောင်းလာမှာဖြစ်တယ်။ဒီတော့ဆက်ပြီးတော့လေ့ကျင့်ကားစားမှာတော့အထွေထွေအမူအရာတွေကိုအကောင်လုံးမှီအောင်လိုက်ပြီးတော့မှတ်နိုင်မှာမဟုတ်ဘူး။လွတ်သွားတာတွေကများမှာပဲ။သို့တော်လည်းပဲအချိန်တိုင်းချိန်တိုင်းမှာဖြစ်နေတဲ့ရုပ်အမူအရာရောနာမ်အမူအရာရောဟာမရှိမှတ်ရမယ့်အရှိကံအာယုန်တွေပဲလို့အခိုင်အမာဆုံးဖြတ်ချက်ချထားပြီးတော့ဒါတွေကိုမလွတ်အောင်တတိကပ်ပြီးတော့ရှုမှတ်မယ်လို့ဒိဋ္ဌံထားမယ်ဆိုရင်တော့တဖြည်းဖြည်းနဲ့ရှုမှတ်နိုင်မှုများလာမှာပါ။အလေးချင်းအားကောင်းလာပြီဆိုရင်တော့မရှုမှတ်မိလိုက်တာကနည်းပါတယ်။ရှုမှတ်မိလိုက်တာအကြည့်ပဲများတတ်ပါတယ်။နည်းနည်းလေးလှုပ်လိုက်တာနဲ့တပိုင်းနဲ့စိတ်ကအလိုလိုတတိကပ်ပြီးမှတ်မိရတာဖြစ်သွားတတ်ပါတယ်။ဒါတော့အလေးချင်းလှုပ်ပေးဖို့ပဲလိုအပ်ပါတယ်။အဲဒီတော့ထွေထွေသိသိမှတ်ကလေးကိုတန်ဖိုးထားပြီးတော့လေးလေးစားစားနဲ့ရှုမှတ်သွားမယ်ဆိုရင်မင်းများဘုံညာမဆိုင်နိုင်တဲ့အချိန်ဆိုတာတစ်ချိန်မှမရှိဘူး။ဆန်းဆန်းနေနေလည်းမညာဘုံညာဆိုင်နိုင်တယ်၊ရေတောက်နေနေလည်းမညာဘုံညာဆိုင်နိုင်တယ်၊နဏသိနေရင်ရေချူနေရင်ဒီနေ့ချင်းနဲ့ဆွနေရင်အချိန်မေးမညာဘုံညာဆိုင်နိုင်တယ်။ပြုမှုလှုပ်ရှားမှုဘယ်အပြုမှုဘယ်လှုပ်ရှားမှုမျိုးမှမဆိုမညာဘုံညာဆိုင်ရောက်နိုင်တာပဲ။ဖနာကူစီးလိုက်တဲ့အချိန်၊စီးပြီးတာဖနာကူချွတ်လိုက်တဲ့အချိန်၊မျက်မှန်လေးချွတ်လိုက်တဲ့အချိန်ထွက်တဲ့မျက်မှောင်ကိုမျက်နှာဝန်းမှာတက်လိုက်တဲ့အချိန်အိတ်ကတ်ထဲလက်လိုက်တဲ့အချိန်စသဖြင့်အဖြစ်အဝယ်စားလဲနေတဲ့အချိန်လုံကြီးပြင်ဝတ်တဲ့အချိန်စသဖြင့်ပေါ့လေအထွေထွေသိသိမူရာတို့ဆိုတာဘာလဲလို့မင်းရင်ပြောလို့မကုန်နိုင်အောင်အင်မတန်များပါအမျိုးသမီးများနေနေဆိုလို့ရှိရင်တော့ခေါင်းပီးတဲ့အချိန်တနခါလေးနဲ့အချိန်စသဖြင့်ပေါ့အဲ့ဒီလိုတနေ့တန်ဒီပြုမှုလှုပ်ရှားနေတဲ့အပြုမှုတိုင်းပြုမှုတိုင်းမှာတတိကပ်ပြီးတော့တတိနဲ့အတူပညာပါပါအောင်ကျူးစားပြီးတော့ရှုမှတ်သွားနိုင်မယ်ဆိုရင်ဘယ်အချိန်မျိုးမှမဆိုမဉဏ်ဖွဉဏ်ဆက်ရောက်နေတာပါပဲ။ဒါကြောင့်မိမိဒီမဉဏ်ဖွဉဏ်ဝိပဿနာဉာဏ်ဉာဏ်ရင်းချက်ပြီးတော့မဉဏ်ဖွဉဏ်ကိုတကယ်တမ်းဆက်ရောက်ခြင်းနဲ့ဆိုရင်တော့အထွေထွေသိစိတ်အမှတ်တွေကိုတန်ဖိုးထားပြီးတော့ရှုမှတ်မှဖြစ်မယ်။အချိန်မျိုးမဉဏ်ဖွဉဏ်ဆိုင်နေတာနဲ့ပတ်သက်ပြီးတော့အားကျစရာကောင်းတဲ့အချက်ကတတိပဌံသာသနာထွန်းကားကြတဲ့ဟိုဒီဟိုကျုံးမှာယဟနာမဖြစ်ခုတဲ့ဆန်းစားဇယက်ဆိုတာမရှိဘူးတဲ့ဒီလိုကျွမ်းမှရှိတဲ့ဆန်းစားဇယက်တိုင်းဇယက်တိုင်းဟာယဟနာဖြစ်ခုကြတာကြီးပဲ ဟိုရှိခဲ့တော့မှတော့ရွာတိုင်းရွာတိုင်းရဲ့ရွာအထက်မှာညာတော်နဲ့ခိတတဲခုံပြီးတော့ဆွမ်းစားဖို့အတွက်ဆွမ်းစားဇေယျကလေးတွေဆောက်ထားကြညာတော်နဲ့ကဆွမ်းငံထုတ်ပြီးပြန်လာပြီးဆိုရင်အဲ့ဒီရွာပြင်မှာရှိတဲ့ဆွမ်းစားဇေယျမှာပဲဆွမ်းစားတပိတ်ဒီပါးတွေစိတ်ကြောပြီးတော့မှတပိတ်ကြီးတက်တဲ့နဲ့အကြောင်းကိုပြန်ကြအဲ့ဒီယဟန်တော်များကသံဃာထွက်တဲ့နေရာမှာလည်းပဲကတ္တပစ္ဆာကတ္တဝိုးလို့ခေါ်တဲ့ကျိုးဝတ်ကိုအထူးဖြစ်ခြင်းပြီးတော့သံဃာထွက်တော်မူကြတယ်။ကတ္တပစ္ဆာကတ္တဝိုးဆိုတာသံဃာအသွားရောအပြန်ရောကမ္မထံပါအောင်ကြိုးစားတဲ့ကျင့်စဉ်ကြီးပါ။ကျောင်းကနေထွက်တဲ့အချိန်ကစကျောင်းပြန်ရောက်တဲ့အချိန်အထိတစ်ချက်မှအမှတ်မလွတ်အောင်ကြိုးစားတဲ့ကျင့်စဉ်ကိုကတ္တပစ္ဆာကတ္တကျင့်ဝတ်လို့ခေါ်တယ်။ခြေလမ်းတိုင်းခြေလမ်းတိုင်းမှာအမှတ်ပါအောင်ကြိုးစားရတယ်။အမှတ်မပါတဲ့ခြေလမ်းဆိုတာတဏ္ဍမမရှိအောင်တကယ်လို့အမှတ်မပါဘဲနဲ့လှမ်းလိုက်မိရင်တတိယရာနဲ့ဒဏ္ဍာရီနဲ့အမှတ်လွတ်သွားတဲ့နေရာကိုနောက်ကျောင်းပြန်လှည့်ရပြန်လှည့်ပြီးတော့မှအမှတ်နဲ့ဆက်ပြီးတော့ရှာပါဥပမာဆိုတော့ခြေလမ်း၅နှံလောက်မမှတ်မိဘဲနဲ့အမှတ်လွတ်ပြီးတော့လှမ်းလိုက်မိတယ်ဆိုရင်နောက်ကို၅နှံပြန်ဆုပ်ပြန်ဆုပ်ပြီးတော့မှတခါအမှတ်ကလေးနဲ့လှမ်းရ10နှံလောက်အမှတ်လွတ်သွားတယ်ဆိုရင်လွတ်တဲ့နေရာထိ10နှံလောက်နောက်ပြန်ဆုပ်နောက်ပြန်ဆုပ်ပြီးတော့မှအမှတ်ကလေးနဲ့ဆက်ပြီးတော့လှမ်းရတယ်။အဲဒီလိုချင်းတဲ့ကျုပ်ကကတ္တပစ္ဆာကတ္တဝိုးလို့ခေါ်တယ်။ခြေလမ်းတစ်ခုလည်းပဲမှတ်တာတော့မဟုတ်ပါဘူး။ဆံငံထက်တော့ဆံငံရင်ရှိမှတ်တက်ရလိုက်ပြီးဆံလည်းရက်တဲ့မူရကိုအာရုံပြုပြီးတော့ရက်တယ်ရက်တယ်။ဆံလာလာတော့တပိတ်ကိုလက်တော့တပိတ်ကိုဖွင့်တော့ဖွင့်တယ်ဖွင့်တယ်။တောင်းလိုက်တဲ့ဆံကိုမြင်တော့မြင်တယ်မြင်တယ်ဆံရဲ့အနံ့ကိုရတော့နန်းနေနန်းနေ။တပိတ်ကိုပြန်ပိတ်တော့ပိတ်တယ်ပိတ်တယ်စသည်အားဖြင့်ခြေလမ်းတွေကိုရှုမှတ်တယ်လို့တခြားတခြားသောတပိတ်ဖွင့်ခြင်းပိတ်ခြင်းစတဲ့အပြုမူလေအလုံးကိုလည်းပဲတတိမလွတ်အောင်ရှုမှတ်ပြီးတော့စွမ်းခံသွားတဲ့အကျင့်ကိုကတ္တပစ္ဆာကတ္တအကျင့်လို့ခေါ်တယ်။ဒါတံပဇိညာအတိတံပဇိညာအတိညာနေအာကောင်တန်ဖိုးပေးတဲ့ကျင့်စဉ်ကြီးပါပဲ။အဲဒီလိုနဲ့စွမ်းခံပြန်လာစွမ်းခံရွာပြင်ရောက်တော့ဆောရရမှာထိုင်ပြီးတော့စွမ်းဖုံးပြီးတော့လည်းပဲအမှတ်မလွတ်အောင်စွမ်းလုံတိုင်းစွမ်းလုံတိုင်းတတိကပ်ပြီးတော့စွမ်းဖုံးပြီးတော့မူကြတယ်ဒါကြောင့်တတိပဏ္ဏသာသနာထွန်းကားစဉ်တုန်းကသင်္ခုကျွန်းမှာသံဃာဇေယတိုင်းဇေယတိုင်းဟာယန္နာဖြစ်ဖူးကြတယ်ယန္နာမဖြစ်ဖူးတဲ့သံဃာဇေယဆိုတာမရှိဘူးဇေယတစ်ခုတစ်ခုရဲ့နေရာတိုင်းနေရာတိုင်းဟာလည်းယန္နာမဖြစ်ဖူးတဲ့နေရာဆိုတာတနေရာလေးမှမရှိဘူးတဲ့ဒီတရားလားဒီပေယေဝသင်္ခုကျွန်းတစ်ခုထဲ၌ပင်တေတုတေတုဂာမိတုထူထူရွာတို့၌အာတနတာလာယံသံဃာကြောင့်၌ဝါသံဃာဇေယ၌ယတအကျဉ်းနေရနဲ့ယာကုယာကုကိုပြိဝိတဝါတောက်ရပတ္တံဆွမ်းကုန်ပုံစေတဝါဖုံးပေး၍အရဟတံအရဟတဖုတ္တပတ္တယောက်ျာကုန်သောဘိက္ခုယဟန်တို့သည်နတ်ထိမရှိကြလေကုန်။တံအာတဏံထုကဲ့သို့ယဟန္နာမဖြစ်ဖူးတဲ့ဆံသာဇယသည်တံအာတဏံယဟန္နာမဖြစ်ဖူးတဲ့ဆံသာဇယကနေရာတနေရာလေးသည်နတ်အထီးဘလုံဤနဲ့မှမရှိခဲ့ပါသေးတည်း။တမစီညာအမှတ်တွေကိုကြိုးကြိုးဆာဆာရှုမှတ်တာနဲ့ပတ်သက်ပြီးတော့ယောဂီပုဂ္ဂိုလ်တိုင်းယောဂီပုဂ္ဂိုလ်တိုင်းအငြင်းမပြတ်တတိယနေသက်နဲ့မထေကြီးရဲ့အကြောင်းဒါနပိဋကအများစုတောင်းပိဒံသိဘူးပိဒါပါပဲဒီလိုကြောင့်မထေကြီးတစ်ပါးနေလည်းနေခင်းဒါပေယဟန်တော်များနဲ့စကားပြောပြီးတော့နေတဲ့အချိန်လက်ကိုအမှတ်မပါဘဲနဲ့အများများကွေးလိုက်မိကွေးလိုက်ပြီးပြီးကမှာအမှတ်မပါပဲကွေးလိုက်ပြီးပါလားလို့တတိယပြီးတော့ကွေးပြီးတာလက်ကိုမူလနေရာမှာပြန်ထားလိုက်ပြန်ထားပြီးတော့မှဖြည်းဖြည်းလေးပြန်ကွေးတယ်ခုနကကတ္တပစ္ဆာကတ္တကျုပ်ကိုဖြည်းဖြည်းကြတဲ့ရဟန်းတော်နဲ့ဆွမ်းခံထွက်တဲ့အခါ၅ထောင်လောက်အမှတ်လက်ဆောင်ရင်၅လမ်းပြန်ဆုပ်ပြီးတော့ဖြည်းဖြည်းချင်းပြန်အမှတ်နဲ့ပြန်လှမ်းတယ်လို့ပဲပေါ့အဲမူလနေရာပြန်ထားပြီးတော့မှဖြည်းဖြည်းချင်းကွေးတာကိုတပည့်ရဟန်းတော်များကမြင်တော့အရှင်ဘုရားခုနလက်ကိုအញ្ញံကွေးလိုက်ပြီးမှဘာဖြစ်လို့မူလနေရာမှာပြန်ထားပြီးတော့ဖြည်းဖြည်းလေးကွေးရတာလဲ။ဒါရှင်တို့ဒါဒီတတိပဌာန်အလုပ်စပြီးတော့အားထုတ်တဲ့အချိန်ကစပြီးတော့ဘယ်အပြုအမူဘယ်လှုပ်ရှားမှုမျိုးမဆိုအမှန်မပါဘဲနဲ့ပြုမှုလှုပ်ရှားခဲ့တာမရှိခဲ့ဘူး။တချေကွေးတဲ့ဆန်းတဲ့ခံမှလည်းပဲအမှန်မပါဘဲနဲ့ကွေးခဲ့ဆန်းခဲ့တယ်ဆိုတာမရှိဘူး။အခုတော့သင်တော့နဲ့စကားပြောနေရတဲ့အတွက်ကြောင့်အမှတ်လွတ်ပြီးတော့လက်ကိုကွေးလိုက်မိတယ်
ဝိလိုက်မိပြီးမှပြန်တတိယလို့မူလနေရာမှာပြန်ထားပြီးတော့အမှတ်ကလေးနဲ့ဖြည်းဖြည်းချင်းဝင်ချင်းဖြစ်ပါတယ်အဲဒီလိုမိန့်ကြတယ်အဲတော့မှဒီဘက်ရဟန္တာနာကသာဓုဗန္နေဘိက္ခုနာနာမဧဝရူပေနဘဝိတ္တံဗန္နေရှင်တဲ့သာဓုကောင်းလာပါပြီဘိက္ခုနာနာမယဟန်ဆိုတာဝါယောဂီပုဂ္ဂိုလ်ဆိုတာဧဝရူပေနဤကဲ့သို့သဘောရှိသောပုဂ္ဂိုလ်သည်ဘဝိတ္တံကောင်းစွာမတွေ့ဖြစ်တတ်ပါပြီတတိယောဂီဆိုတာဒီလိုဖြစ်ရမယ်တဲ့ဒီလိုဖြစ်ရမယ်ဆိုတာဘာပြုမှုလှုပ်ရှားမှုမျိုးမဆိုအမှတ်လွတ်ပြီးတော့ပြုမှုလှုပ်ရှားတာမရှိစေရဘူးအမှတ်တတိကပ်ပြီးတော့မှပဲပြုမှုလှုပ်ရှားရမယ်လို့ဆိုလိုပါတယ်ဒီကဒီမထေရကြီးရဲ့ဖြစ်စဉ်ကနေပြီးတော့မိမိတို့အတိအယူရမှာကဒါနဲ့ဒီမထေရကြီးရဲ့ဖြစ်ပျက်ကနေကောက်ချက်ချစရာနှစ်ခုထွက်လာတယ်တစ်ခုကမလဲဆိုတော့မထေရကြီးအမှတ်လွတ်ပြီးကိုယ်ပြီးတော့အမှတ်လွတ်ပြီးတော့ကိုယ်ပြီးပြီးမှမူလနေရာမှာပြန်ထားပြီးဖြည်းဖြည်းချင်းပြန်ကွေးလိုက်တဲ့နဲ့ပတ်သက်ပြီးတော့တပည့်ရန်တော်များမေးတဲ့မေးခွန်းကိုမထေရကြီးပြန်ဖြေတော့ဓမ္မကံသောတလင်တမေဟထံလက်ကိုတမေစိတ်တော်ကွေးမိပြီးတော့မှပုဏ္ဏဓမ္မယထာဌာနေသာမေတိုင်းသောနေရာ၌ထပိတော်ပြန်ထား၍တဏိကံဖြည်းဖြည်းလေးတမေစိတ်ကွေးလိုက်လေသည်အသောတလင်ဉာဏ်ဉာဏ်ကြီးကွေးလိုက်မိပြီးတော့မှမူလနေရာမှာပြန်ထားပြီးတော့မထေရကြီးကွေးလိုက်တဲ့နေရာမှာသာကဘယ်လိုပြတ်ထားလဲဆိုတော့တဏိကံတမေစိတ်ပြီးဖြည်းဖြည်းလေးကွေးလိုက်တယ်ဆိုတဲ့ဇာတ်ရက်ကလေးပါတယ်ဒီစကားရံကိုတောက်ရှိခြင်းအဖြစ်ယောဂီပုဂ္ဂိုလ်များဟာအထူးတွင်ပြုမှုလှူရှားမှုများကိုပြုမှုလှူရှားကြတဲ့အခါမှာမူလပြုလုပ်နေတာခါတိုင်းပြုမှုနေတာနှုံတာအတိုင်းညာညာထက်ထက်တွတ်တွတ်လက်လက်ကြီးပြုမှုလှူရှားကြမယ်ဆိုရင်တတိကတ်စားဖို့တတိမလွတ်အောင်ရှုမှတ်နိုင်ဖို့ခက်ခဲသွားပြီအထူးတွင်ပြုမှုလှူရှားမှုတိုင်းမှာတတိပါဖို့ဆိုရင်ပြုမှုလှူရှားမှုတွေကိုမူလနှုံးတာတိုင်းမလုပ်ဘဲနဲ့ဖြည်းဖြည်းလုပ်ရမယ်ဆိုတဲ့အချက်ကိုမှတ်သားကြရမှာဖြစ်တယ်။ဒီမူလဆောင်မှုတွေကိုမမှန်တဲ့တော်တော်လေးကြီးလုပ်နေလို့ရှိရင်သစ္စာပိုင်းကြအောင်ပရမတ်ဆိုင်အောင်ရှုမှတ်ဖို့ခက်ခဲသွားတယ်။အာယုံကမထင်ရှားတော့ပဲဖြစ်နေ။တတိဆိုတာကအာယုံကိုထင်ရှားအောင်ပုံဖော်ပြရတဲ့အလုပ်ကိုလုပ်ပါတယ်။တတိကထင်ရှားအောင်ပုံဖော်ပြလိုက်တဲ့အာယုံကမှတမာတိကစူးစမ်းပြီးတော့ကတ်ထားတယ်။သမထိကကတ်ထားတဲ့အာယုံကမှပညာကအဲ့ဒီအာယုံရဲ့သဘောတဘာဝကိုသိအောင်စူးစမ်းစစ်ဆေးတဲ့အလုပ်လုပ်ရပါတယ်။ဒီတော့တတိကနေပြီးတော့အာယုံကိုချင်းချောင်းအောင်ပုံဖော်ပြနိုင်ဖို့အတွက်မိမိတို့ရဲ့ပြုမှုလှူရှာမှုတွေကိုဖြည်းဖြည်းပဲပြုလုပ်ကြရမယ်။ဒီချက်ကိုဆက်စပ်နေနေမှတ်သားကြဖို့ပါ။ဘာပြုမှုဘာလှူရှာမှုမျိုးမဆိုဖြည်းဖြည်းပဲပြုလုပ်ရ။တရားနာမိသားများမနေ့တိုင်းမနေ့တိုင်းရွတ်နေကြတဲ့ယောဂီပုဂ္ဂိုလ်များလည်းနိုင်ရမယ်ဥပမာ၄ချက်အဲဒီဥပမာ၄ချက်တက်ကပထမဆုံးဥပမာကမျက်စိအမြင်ကောင်းသူပင်မမြင်ကမ်းပမာမျက်စိမြင်ကောင်းတဲ့ပုဂ္ဂိုလ်ပင်ဖြစ်တော်လည်းပဲမျက်စိကမ်းနေတဲ့ပုဂ္ဂိုလ်ကိုကျင့်ရမယ်မျက်စိကောင်းတဲ့ပုဂ္ဂိုလ်ကတော့သွားစရာလာစရာရှိလဲညံညံထက်ထက်တော်တော်လည်းလည်းလှုပ်ရှားကြင်စားရှိလဲညံညံထက်ထက်တော်တော်လည်းလည်းမျက်စိကောင်းတဲ့သူရဲ့ပြုမှုလှူရှားမှုအားလုံးဟာတော်တော်လည်းလည်းညံညံဆန်းဆန်းမြည်ပဲဖြစ်မျက်စိကမ်းတဲ့ပုဂ္ဂိုလ်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကတော့သွားတယ်လာတဲ့အခါလဲဆန်းဆန်းနဲ့ဖြည်းဖြည်းကလေးပဲ။ကိုင်းရယူရရှိတဲ့အခါလဲဆန်းဆန်းနဲ့ဖြည်းဖြည်းလေးပဲ။မျက်စိကမ်းနေတဲ့ပုဂ္ဂိုလ်ရဲ့ပြုမှုလှူရှားမှုအလုံးဟာဖြည်းဖြည်းကလေးပဲပြုမှုလှူရှားပါတယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်ဒီမျက်စိအမြင်အားကောင်းတဲ့ပုဂ္ဂိုလ်လိုညံညံထက်ထက်တော်တော်လက်လက်ကြီးမပြုလို့ဖဲနဲ့မျက်စိကမ်းနေတဲ့ပုဂ္ဂိုလ်လိုဖြည်းဖြည်းသာသာတိမ်တိမ်မွေ့မွေ့လေးပြုလို့ရမယ်။သကုမတယထာအန္တောသကုမမျက်စိအမြင်ကောင်းသောပုဂ္ဂိုလ်သည်တမန်တော်ဖြင့်ဖြစ်ပါတော်လည်းပဲအန္တောယထာကံသောပုဂ္ဂိုလ်ကဲ့သို့အတ္တဖြစ်ရ၏သတ္တထာမြတ်ဥပမာကဒီဝအာယိရှိခြင်းအာယင်လည်းပမာအာယိရှိတဲ့ပုဂ္ဂိုလ်ဖြင့်ဖြစ်စေကောင်းမူအာနေနေတဲ့ပုဂ္ဂိုလ်ကိုကျင့်ရမယ်အင်းအာဒီဝနေတဲ့ပုဂ္ဂိုလ်တယောက်ရဲ့ပြုမှုလှူရှားမှုအလုံးအားလည်းမြန်မြန်ထက်ထက်တော်တော်လည်းလည်းကြည့်ပဲအာမရှိတဲ့ပုဂ္ဂိုလ်အာမရှိတဲ့လူမှန်များကြတော့ဘာပဲပြုမှုဖြည်းဖြည်းစေးစေးအေးအေးလေးပဲပြုမှုလှူရှားပါတယ်အတူတူကနယောဂီပုဂ္ဂိုလ်များရဲ့
စံပြလူမမာကတော့ခါနာနေတဲ့လူမမာပဲခါနာနေတဲ့လူမမာကတော့ခါမြက်သွားမှဆိုးလို့ခါနာသွားမှဆိုးလို့ခါလေးအောင့်သွားမှဆိုးလို့ဆိုပြီးတော့ပါတယ်လားတဲ့ခါလေးဖြည်းဖြည်းသာသာသိမ့်သိမ့်မွေ့မွေ့လောက်တဲ့ခါလေးဖြည်းဖြည်းသာသာသိမ့်သိမ့်မွေ့မွေ့ထားတဲ့အခါထိုင်တဲ့အခါစားတဲ့အခါတောက်တဲ့အခါတကူတပါးတော်တဲ့အခါဘာအပြုမူကမဲ့ပြုပြုခါနာနေတဲ့လူမမာဟာဖြည်းဖြည်းပဲပြုတယ်ဒါတော့ပြုမူလှုပ်ရှားမှုတွေနဲ့လုံးဝမကင်းနိုင်တဲ့ဒေတာမှာပဲနေနေအိမ်မှာပဲနေနေပေါ့ပြုမူလှုပ်ရှားမှုအလုံးတွေနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်များအတွေ့အဲ့ရတဲ့ဘုံဘုံလဲပြီးတော့လုံးဝမလှုပ်နိုင်တဲ့လူမမာကိုသွားပြီးအတူခိုးလို့တော့မဖြစ်ဘူးဒီလိုလှုပ်ရှားမှုလေးနဲ့လည်းမကင်းနဲ့ခါနာနေတဲ့လူမမာကိုမိမိရဲ့စံပြအဖြစ်နဲ့ထားပြီးတော့ပြုမူလှုပ်ရှားမှုအလုံးကိုဖြည်းဖြည်းတန်းတန်းသိမ့်သိမ့်မှုမိပြုလုပ်ကြရမယ်။အဲဒါကြောင့်ဘလဝါအာကြီးသောပုဂ္ဂိုလ်ဒီဝါအာရှိသောပုဂ္ဂိုလ်ဒီတမန်တော်မိဖြစ်ပါတော့လည်းပဲဒုဗလောဤဝါအာမရှိသောပုဂ္ဂိုလ်ကဲ့သို့ဝါဒုဗလောဤဝါအာလည်းမရှိခါလည်းချိနေတဲ့လူမမာကဲ့သို့စရိယာကောင်းဆောင်မသွေရှင်သုံးသင်လာပါသည်တတိတခါတော့ငါသီဟုချွန်းအဘယမထေလို့ခေါ်တဲ့မထေတပါညတရားဝဲတစ်ခုသွားဟောတယ်တရားဝဲတစ်ခုဟောတော့တရားဒါနီးထုတ်ဆက်မှရှိတဲ့လူတွေကလည်းမြောင်များစွာလာပြီးတော့တရားနာယူကြတယ်။အရှင်မြတ်ကတရားဟောသိမ့်ကောင်းတော့တစ္ဆေလလဘမျိုးစုံနဲ့လည်းပဲပူဇော်တက္ကရာမှုပြုကြ။ပရိသတ်ညာခြင်းပူဇော်တက္ကရာညာခြင်းဆိုတဲ့အချက်နှစ်ချက်ကိုမနာလိုမရှိစိမ့်ဖြစ်တဲ့ပရိသတ်ထဲကမထေကြီးတစ်ပါးကအဲ့ဒီအဘယမထေကိုအမျိုးမျိုးဆဲဆိုချိန်မောင်းနေ။အဘယမထေဟာမြတ်စွာဘုရားတရားဟောမယ်ဆိုပြီးတော့ဗာဒီလျှောက်ပြောနေတာလေ။သူစိတ်ထဲထနာတွေရှောက်ပြောနေတာပဲမဟုတ်တန်းတရားတွေရှောက်ဟောနေတာပဲစသည်အားဖြင့်အမျိုးမျိုးဆဲဆိုချိန်မှန်းပြီးတော့နေတယ်။တရားဝဲပြီးတော့လည်းဘယမထေပြန်ရတဲ့ခရီးလမ်းကအဲ့ဒီမိမိကိုဆဲဆိုတဲ့မထေကြီးနဲ့တလန်းနဲ့ဖြစ်တလန်းနဲ့ဆိုတော့နှစ်မိုင်လောက်ထိကိုအတူတူသွားရတဲ့လမ်းနှစ်မိုင်လောက်ရောက်တော့မှလမ်းခွဲပြီးတော့သွားကြရအောင်။အဲ့တော့တရားဝဲပြီးလို့ပြန်လာတဲ့အခါမှာလည်းပဲအဲ့ဒီမထေကြီးကဘယမထေရဲ့ရှေ့နာကနေကတ်လိုက်ပြီးတော့အဘယမထေကိုအမျိုးမျိုးဆဲပြီးတော့သွားတယ်။နှစ်မိုင်လုံးလုံးဆဲသွားတာဆိုတော့စမ်းသပ်ကြည့်တော့နော်။အဲ့ဒါနှစ်မိုင်လုံးအဘယမထေကြီးကိုအမျိုးမျိုးဆဲဆိုရေရိုးပြီးတော့ရှောက်သွားတယ်။နှစ်မိုင်လောက်လမ်းဆုံးတန်းလေးရောက်တော့အဘယမထေကလက်အုပ်လေးချီရှုပ်ခိုးပြီးတော့ဘုရားအရှင်ဘုရားကြွတဲ့ဒီလမ်းမှာဘုရားဆိုပြီးတော့ဆိုတဲ့မထေကြီးသွားမဲ့လမ်းကိုလည်းညွှန်ညွှန်ပြလိုက်တယ်အဲ့တော့ဆဲတဲ့မထေကြီးကလည်းဘုရားမထေကိုလှဲ့တောင်းမကြည့်ဘူးမသိအောင်ဆောင်းပြီးတော့သူ့လမ်းကိုထွက်သွားတယ်ဆောင်းကြီးအောင်ကြီးနဲ့အဘယမထေလည်းပဲလမ်းခွဲပြီးတော့ကိုးချောင်းကိုပြန်လာခဲ့။ကျောင်းညာရောက်တော့ခြေောက်စီးကိုပြင်းလေးပေါ်ထိုင်ပြီးတော့အနာယူနေတဲ့အချိန်မှာတရားဝဲမှာပါလာတဲ့တပည့်ယဟန်တစ်ပါးကအဘယမထေကိုရှောက်တယ်ရှင်ဘုရားအရှင်ဘုရားကခုနကိုတော်ကြီးကတလန်းလုံးဆဲဆိုရေရွတ်ပြီးတော့လာတာမဟုတ်တန်းတရားတွေပြောပြီးတော့လာတာအရှင်ဖျားကိုအမှန်အမှန်တွေပြောပြီးတော့လာတာအရှင်ဖျားကဘာမှလည်းခွင့်တုံမပြန်ပဲကိုအရှင်ဖျားကဘာမှပြန်မပြောတော့ကိုကတကယ်ကိုကတကယ်ဟုတ်နေလို့ဆိုပြီးတော့သူကထင်သွားပါလေဦးမယ်အဲ့လိုပြောတော့ဘုရားမထေကငါရှင်ဆဲတဲ့အလုတ်ကသူ့ရဲ့အလုတ်ပြီးခံတဲ့အလုတ်ကငါရဲ့အလုတ်ဆဲဖို့တောင်းဝန်ကသူ့ရဲ့တောင်းဝန်တိခံမှုတောင်းဝန်ကငါရဲ့တောင်းဝန်တိမခံနိုင်ဘူးဆိုတာမရှိစေရဘူးငါရှင်တကယ်တော့ငါအတွက်တိမခံနိုင်ဘူးဆိုတာလည်းမရှိပါဘူးမဖြစ်လို့လဲဆိုတော့တရားဘက်ကပြန်လာတဲ့လမ်းခရီးတစ်လျှောက်လုံးမှာခြေလှမ်းတိုင်းခြေလှမ်းတိုင်းကအမှတ်ပါနေတယ်အမှတ်မပါတဲ့ခြေလှမ်းဆိုတာတစ်လှမ်းမှမရှိဘူးခြေလှမ်းတိုင်းခြေလှမ်းတိုင်းတတိကပ်ပြီးတော့အမှတ်ပါနေတဲ့အတွက်ကြောင့်မထေကြီးဆဲကျင်နိုင်ဆဲငါအတွက်ဘာမှတုံ့လမှုမရှိပါဘူးတဏှာဖြင့်ပြောရရင်တော့အဘယမထေရဲ့စိတ်ကြီးဥသောအိမ်ကိုတတိကြီးဥသောအမုဆက်ဆက်နေအောင်လုံးလုံးချုံချုံဖြစ်နေအောင်မိုးထားတဲ့အတွက်ကြောင့်မထေကြီးရဲ့ဆဲဆိုချိန်မှန်ခြင်းဒီဥသောအကြောင်းကနေဒေါသဒီဥသောကိလေသာမိုးရည်တွေဝင်ရောက်မလာနိုင်ဘူးလို့ဆိုလိုပါတယ်ဒီအဘယမထေကြီးတရားဘက်ကပြန်လာတဲ့ခြေလှမ်းလေးတွေမှာတောင်မှတလှမ်းမှအမှတ်မလွတ်ဘူးဆိုရင် ကျန်တဲ့အချိန်ဒီမှာအဘယမူရည်ကြီးအမှန်များလွတ်လေမလားလို့တန်မြတ်ဖြစ်စရာမရှိတော့ဘူး။တရားဝဲကပြန်လာတဲ့အချိန်ဆိုတာကအများအဖြစ်အမှတ်လွတ်တတ်တဲ့အချိန်ပေါ့။အခုဒီကတရားဝဲပြီးတရားနာပြည့်တဲ့နောက်အောင်ဆင်းသွားဘယ်လိုများနေမလဲလို့နော်။အဲ့တော့တရားဝဲတိုင်းတဲ့အချိန်ဆိုတာအမှတ်လွတ်တတ်တဲ့အချိန်ပဲ။ဒီလိုအမှတ်လွတ်တတ်တဲ့အချိန်မျိုးမှာတောင်မှခြေလန်းလန်းခြေလန်းလန်းအမှတ်ပါနေတယ်ဆိုရင်အဘယမထေကြီးဟာအချိန်နဲ့အချိန်နဲ့တာမစင်ညာအမှတ်ကလေးနဲ့သရဲသုံးတော့မူမဲဆိုတာကြည်ညိုလို့ရတယ်။အဲကြောင့်ဧကပဒုဒ္ဓါရီပိခြေတလန်းကြွမြောက်ခြင်း၌တော်မှလဲကာမထာနာဝိယောဂံကမထာနဲ့ကင်းကွာ၍နေခြင်းကိုနတ်ပတ္တမိမမြင်ခဲ့ပါဘူး။အဘယခြေတော်အဓိကနိယေကိုဆောင်းတော်မူတဲ့အဘယမထေကြီးကဣဒံဝဆနံအချိန်နဲ့အချိန်တိုင်းမှာတတိကပ်ပြီးတော့အမှတ်ပါနေပါတယ်ဆိုတဲ့အကြောင်းကိုအဘာတိကံစွာမတွေ့မင်ချတော်မူခဲ့ပါပြီသတိဒါကြောင့်မိမိရဲ့စိတ်ဓိဋ္ဌိတို့အိမ်ကိုတတိဓိဋ္ဌိတို့အမိုးလေးဆက်ဆက်အောင်လုံခြုံပြီးတော့နေအောင်ဘုရားနိုင်ဖို့အတွက်ခုနဦးဇင်းတို့ဒီလက်ကိုဖြည်းဖြည်းချင်းကိုယ်ရဆိုတဲ့မထင်းနဲ့ပတ်သက်ပြီးတော့ကောက်ချက်ချရာကနေအဘယမထေကြီးအကြောင်းရောက်သွားတာအဲ့ဒီလက်ကိုဖြည်းဖြည်းကိုယ်တဲ့မထေကြီးမှကောက်ချက်ချစရာတစ်ခုရှိသေးတာကဒီတတိအမှုဆက်ဆက်မှုတဲ့အမှန်တန်အရေးကြီးတဲ့အချက်တစ်ခုကမထေကြီးအမှတ်လူပြီးလက်ကိုကိုယ်လိုက်တာဘာကြောင့်လဲလို့ဆိုတော့တုမဟိတထိန်ကထယမာနေနာကမထာနာမုံစိတ်တဝါသမေစီတော်တေမေဟိတေနောနေတရိတုရောကကထေယမာနိနာစကားပြောဆို၍နေရာချင်းကြောင့်ကမ္မထာနကမ္မထံကိုမုံစိတ်တဝါလှည့်၍သမေစီတော်ကိုအပ်လီပြီ။တေနောနေစကားပြောနေရလို့အမှတ်လွတ်သွားတာတဲ့။ဒီစကားကိုထောက်ရှိခြင်းအဖြစ်အမှတ်တတိလွတ်ခြင်းရဲ့အကြောင်းဟာစကားပြောခြင်းပဲဆိုတာကောက်ချက်ချလို့ရတယ်။စကားပြောခြင်းပြီးတတိအမှတ်ဆက်ဆက်ခြင်းရဲ့အကြီးမားဆုံးရန်သူပဲ။မိမိရဲ့စိတ်ဓိဋ္ဌိတို့အိမ်ကိုတတိတိတို့အမှုဆက်ဆက်လုံချုံအောင်မိုးနေတဲ့ကိစ္စမှာသံဃာပြောခြင်းဟာအကြီးမားဆုံးသောအနှောင့်အယှက်ပဲ။ဒါကြောင့်မိမိဒီမိုးလုံတဲ့အိမ်မှာနေခြင်းတပဆူရင်တော့သံဃာပြောခြင်းကိုလည်းရှောင်ကျဉ်နိုင်ရမယ်။သံဃာပြောခြင်းကိုလည်းရှောင်ကျဉ်မယ်။မထေရကဲ့သို့ထွေထွေပြုမှုလှူရှားမှုတွေကိုလည်းဖြည်းဖြည်းသာသာလေးပြုမှုလှူရှားပြီးတော့အမြဲတမ်းတတိကတ်ထားမယ်ဆိုရင်တော့ဒါနာမိတာပေါင်းသူတော်ကောင်းတို့ရဲ့စိတ်ဓိဋ္ဌိတို့အိမ်ဒီတတိဓိဋ္ဌိတို့အမှုလုံခြုံသွားတဲ့အတွက်ကြောင့်ဣလေသာဓိဋ္ဌိတို့မိုးရည်ဝေရောက်နိုင်ခြင်းရှိမှာမဟုတ်တော့ပါဘူး။ဒါတော့သင်စားပြီးတော့ပြောတဲ့စကားကိုလူရင်ပြောရရင်တော့အချိန်တိုင်းအချိန်တိုင်းတတိကတ်ထားပါလို့ဆိုလိုတာပါပဲ။ဒိဋ္ဌာမပဲနေနေအိမ်မှာပဲနေနေအမြဲတမ်းတတိကတ်ပြီးတော့ရှုမှတ်တဲ့အကျင့်ရအောင်ကြိုးစားကြပါလို့ဆိုလိုပါတယ်။နာမတကောင်မျက်ခင်းမြင်တဲ့မှာတန်းငယ်လေးတယောက်နဲ့တော့အတူမျက်စားနေတယ်မိမိရဲ့နော်တန်းငယ်လေးကိုစောင့်ရှောင်ရင်းနဲ့ဘေးအန္တရာယ်မဖြစ်အောင်စောင့်ရှောင်ရင်းနဲ့မိမိကလည်းမျက်ကိုစားနေမိမိရဲ့မျက်စားခြင်းဒီလိုတော့ကြောင်းကြောင်းတန်းငယ်လေးကိုစောင့်ရှောက်တဲ့အလုပ်လည်းမပြတ်ဘူးတန်းငယ်လေးကိုလှမ်းကြည့်လှမ်းကြည့်ပြီးစောင့်ရှောက်နေရတဲ့ကြောင်းကြောင်းမိမိရဲ့မျက်စားခြင်းအလုပ်လည်းမပြတ်ဘူးမျက်စားရင်းသားလေးကြည့်လိုက်သားလေးကိုကြည့်မျက်စားလိုက်မြင်စားတဲ့အလုပ်ရောသားလေးကိုစောင့်ရှောက်တဲ့အလုပ်ရောတစ်ချိန်တည်းမှာအလုပ်နှစ်ခုပြီးသွားတယ်။အဲဒီလိုပါပဲတရားကိုတကယ်လိုလားတဲ့ပုဂ္ဂိုလ်ဟာလဲဣဒ္ဓံမှာပဲနေနေအိမ်မှာပဲနေနေပြုမှုလှူရှားမှုတိုင်းပြုမှုလှူရှားမှုတိုင်းမှာတတိကပ်ပြီးတော့ထားမယ်ဆိုရင်အလုပ်လည်းမပြတ်တရားလည်းရှုမှတ်ပြီးသားဖြစ်သွားပါတယ်။ကိုကြတဲ့လူတရားဟာဘလောက်ပဲအလုပ်ရှုပ်ရှုပ်ကွန်စားပြတ်တယ်လို့မရှိဘူး။ကွန်စားရင်အလုပ်လုပ်ရင်ကွန်စားတစ်ချိန်တည်းအလုပ်နှစ်ခုလုပ်လို့ရတယ်။အဲ့ဒီလိုပဲတရားကြိုက်တဲ့သူတော်ကောင်းဟာလည်းပဲအလုံးလုံးရင်တရားရှိတရားရှိရင်အလုံးလုံးအများရင်တတိကပ်ပြီးတော့လုံသွားမယ်ဆိုရင်ရှုမှတ်နေခဲ့ရှုမှတ်ခဲ့နေခဲ့မှလည်းပဲစိတ်ရဲ့အေးချမ်းမှုကိုရမယ်မိမိရဲ့ဝိပဿနာဉာဏ်နဲ့လည်းဆင့်ဆင့်ရေးချက်ပြီးတော့မဉ္ဇဉ်ဖွဉ္ဇဉ်ဆက်ရောက်လို့နိဗ္ဗာန်ကိုမျက်မှောက်ပြုကြမယ်ဒီတော့ဘယ်အိမ်မှာနေကြမလဲဆိုတဲ့မိကွန်းနဲ့ပတ်သက်ပြီးတော့အိမ်ကနှစ်မျိုးရှိတယ်မိုးလုံတဲ့အိမ်နဲ့မိုးမလုံတဲ့အိမ်အမိုးဆိုတာမိုးလုံတဲ့အိမ်ဆိုတာတတိအမိုးတွေဆက်ဆက်မနေတဲ့စိတ်မိုးလုံတဲ့အိမ်ဆိုတာတတိအမိုးဆက်ဆက်နေတဲ့ရိဒီတော့တတိအမိုးလုံတဲ့အိမ်မှာပဲနေမလားတတိအမိုးမလုံတဲ့အိမ်မှာပဲနေမလားဆိုတာမိမိကိုယ်တိုင်ပဲဆုံးဖြတ်ရမှာပဲတန္တရာဝိသေယကနေမှာသာလွတ်မြောက်ပြီးတော့နိဗ္ဗာန်ကိုလှည့်မြောက်သောမျက်မှောက်ပြုခြင်းနဲ့ဆိုရင်တော့တတိအမိုးလုံကြုံတဲ့အိမ်မှာနေကြရမယ် နေနိုင်ကြပါစေ။နေနိုင်ကြတဲ့အတိုင်းလည်းပဲဝိပဿနာဉာဏ်ဤဆင့်ဆင့်တက်၊မဉဏ်ဘုံဉာဏ်ဤဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နေမျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့အပမဒိနသံပါတိ။အပမဒိနမမိမလဲရောမပေါ့မတတ်